Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေ2016ခုနှစ် January 3ရက်တနင်္ဂနွေနေ့မနက်ဖြန် VOA အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလို့ရှင်။ကျမခွန်ညိုပါ။ခုမနက်ခင်းအစီအစဉ်တွေတော်ဝင်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇွန်ဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ရှီးယားဘာသာရေးခေါင်းဆောင်ကို Sorry Arabia ရဲ့Sorry Arabia နိုင်ငံကကွပ်မြစ်လိုက်တဲ့အပေါ်နိုင်ငံတကာကဝေဖန်ပြောဆိုမှုတွေထွက်ပေါ်နေသလိုပဲအီရန်မှာရှိတဲ့ Sorry Arabia တန်ယုံတိုက်ခတ်ခံရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ Israel နိုင်ငံ Tel Aviv မြို့ကတင်နာသမားရဲ့အမိကိုအာနာပိုင်တွေကထုတ်ပြန်လိုက်ပါတယ်။လွန်ခဲ့တဲ့နှစ်အတွင်း Afghan နိုင်ငံတွေကနေမြေဆရာခိုင်နှုန်းကိုသိမ်းပိတ်နိုင်ခဲ့တယ်လို့ Taliban အဖွဲ့ကပြောပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
အခုမနက်ခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့မနေ့ကစနေနေ့မှာဒီအမေရိကန်ဆိုင်ရာထိုင်းတန်ယုံရှင်မှာမြန်မာနိုင်ငံသား100ဝန်းကျင်စန္ဒာပြခဲ့ပါတယ်။ဘာကြောင့်ပါလဲ။ထိုင်းနိုင်ငံမှာတေရန်စီရင်ခံရသူမြန်မာနှုတ်ဦးအတွက်တရားမျှတမှုရှိဖို့တောင်းဆိုစန္ဒာပြခဲ့တဲ့အကြောင်းနဲ့အတူထိုင်းနိုင်ငံအတွင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုပိတ်ပင်ကတ်သတ်ခံရတဲ့အခြေအနေနဲ့အတူမနက်ခင်းအင်္ဂလိပ်သတင်းစာနဲ့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်တို့ကိုနားဆင်ကြရမှာပါ။အစီအစဉ်နောက်ပိုင်းမှာတော့ဓာတ်ရိုက်လေလံဆွေးနွေးခန်းကိုလည်းပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ January 3ရက်တနင်္ဂနွေနေ့မနေ့နောက်ဆုံးရဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုရဲကောင်တို့ကကြေညာပေးပါမယ်ရှင
်။ရှီးယားဘာသာရေးခေါင်းဆောင်ကို Sorry Arabia ရဲ့အာနာယတော်ဝင်မိသားစုကကွပ်မြက်လိုက်တဲ့အပေါ်နိုင်ငံတကာမှာအမျက်ဒေါသထွက်ပေါ်နေပြီးဒေတာရင်းကရှီးယားဘာသာဝင်အများစုအနေနဲ့တိုင်းပြည်တွေနဲ့တန်တမာရေးအရာတင်းမာမှုတွေဖြစ်ပေါ်နိုင်တယ်လို့ဒေတာရင်းမှာမတည်ငြိမ်မှုတွေလည်းနောက်ဆက်တွဲဖြစ်ပေါ်နိုင်တယ်လို့ဆိုပါတယ်။နီမာကိုကွပ်မြက်လိုက်တဲ့အတွက်ဒေတာတွင်မတူညီတဲ့ဘာသာရေးအဖွဲ့အစည်းတွေကြားကတင်မာမှုတွေကိုတွန်းမြင့်လိုက်တယ်လို့ဖြစ်နေကြောင်းအမေရိကန်ပြည်ထောင်စုကလည်းသတိပေးပြောကြပါတယ်။တစ်ချိန်တည်းမှာပဲတီဟီအီရန်နိုင်ငံတီဟီရန်မြို့မှာရှိတဲ့ Sorry Arabia နိုင်ငံတန်ယုံကိုဒေါသထွက်နေကြတဲ့အီရန်ဆန္ဒပြသူတွေစနေနေ့မှာဝင်ရောက်တိုက်ခိုက်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။အထင်ကရရှီးယားဘာသာရေးခေါင်းဆောင်တူအပါဝင်အကြမ်းဖက်မှုကျူးလွန်ခဲ့တယ်ဆိုတဲ့စွဲချက်နဲ့အရေးယူခံထားရတဲ့လူပေါင်း49ဦးကို Sorry Arabia နိုင်ငံကနှစ်ပေါင်း30အတွင်းလူအများအပြားကိုမာဆုံးအကျင့်ကွပ်မြက်လိုက်တာဖြစ်ပါတယ်။ကွပ်မြက်ခံရသူအများစုဟာဆူနီစစ်သွေးကြွတွေဖြစ်ပြီးအဲ့ဒီထဲကတချို့ဟာအယ်ကေဒါအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့သူတွေဖြစ်တယ်လို့သတင်းမီဒီယာတွေမှာဖော်ပြပါတယ်။ကွပ်မြက်ခံရသူအလုံးထဲမှာ2ဦးကလွဲလို့ကျန်သူတွေဟာ Sorry Arabia နိုင်ငံသားတွေဖြစ်ပြီး2ဦးကချတ်နိုင်ငံသားနဲ့ကျန်2ဦးကတော့အီဂျစ်နိုင်ငံသားဖြစ်တယ်လို့ဆိုပါတယ်။ရှီးယားဘာသာရေးခေါင်းဆောင်နီမာအယ်နီမာဟာ2011ခုနှစ်အတွင်းဖြစ်ပေါ်ခဲ့တဲ့အာရဗ်နွေဦးလှုပ်ရှားမှုတွေအတွင်းအရေးပါတဲ့ပုဂ္ဂိုလ်တဦးဖြစ်ပါတယ်။သူဟာ Sorry Arabia ရှီးယားဘာသာဝင်တွေအပေါ်ခွဲခြားဆက်ဆံမှုနဲ့ပတ်သက်လို့ဝေဖန်ပြောဆိုခဲ့သူဖြစ်ပါတယ်
။ Tel Aviv မြို့ကဘားဆိုင်တစ်ခုအပြင်ဘက်မှာလူ2ယောက်သေဆုံးပြီးအနည်းဆုံး9ဦးဒဏ်ရာရစေခဲ့တဲ့ပစ်ခတ်မှုအတွက်တန်တရားရှိသူတဦးကိုအစ္စရေးရဲတပ်ဖွဲ့ဝင်တွေကစနေနေ့ကတွေ့ရှိထားခဲ့ပါတယ်။တောက်ကြနေ့ကဖြစ်ပွားခဲ့တဲ့အဲ့ဒီပစ်ခတ်မှုကိုရိုက်ကူးထားတဲ့လုံခြုံရေးဗီဒီယိုမှာအစ္စရေးမြောက်ပိုင်းအာရာရာရွာကအစ္စရေးနိုင်ငံသားအာရက်လူမျိုးတဦးဖြစ်တဲ့နာရှက်မီလ်ဟမ်ရဲ့ပုံပါဝင်နေတာကိုသူ့ရဲ့ဆွေမျိုးတွေကတွေ့ရှိပြီးအာဏာပိုင်တွေကိုအကြောင်းကြားခဲ့တာဖြစ်ပါတယ်။ AP သတင်းဖော်ပြချက်အရမီလ်ဟမ်ဟာ2006ခုနှစ်ကသူ့ရဲ့ဝမ်ကွဲညီကိုတော်ဆက်သူကိုရဲတွေအသက်ခံခဲ့ရပြီးတဲ့နောက်အလွန်ထိတ်လန့်တော်လှန်သွားခဲ့တယ်လို့သူ့မိသားစုအင်းကပြောပါတယ်။သူဟာရဲအရာရှိတဦးစီကတနက်ကိုလူယူခဲ့တယ်ဆိုတဲ့ဆွဆွဲချက်ကြောင့်လည်းထောင်ခံကြားခံခဲ့ရဘူးတယ်လို့ဆိုပါတယ်။ Israel ရဲအရာရှိတွေဟာသူ့ကိုလိုက်လံရှာဖွေနေချိန်မှာမီလ်ဟန်ရဲ့မိသားစုဝင်တွေကတော့သူ့ကိုလာရောက်အဖမ်းခံမှုတိုက်တွန်းထားခဲ့ပါတယ်။ IS အစွန်းရောက်အဖွဲ့ကခေါင်းဆောင်တွေဟာ Israel ကိုအကြမ်းဖက်တိုက်ခိုက်မယ်လို့ချင်းချောက်ခဲ့ပြီးတရက်အကြာနှစ်သိက္ကူးရက်မှာ Israel လူမျိုးတွေပေါ်ပါလက်စတိုင်းတွေတိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပေါ်ခဲ့တာဖြစ်ပါတယ်။
လွန်ခဲ့တဲ့နှစ်အတွင်းအာဖဂန်နစ္စတန်နိုင်ငံအတွင်းကနယ်မြေဆရာခိုင်နှုန်းကိုသိမ်းပိတ်နိုင်ခဲ့ပြီးသူတို့သိမ်းပိတ်ခဲ့တဲ့နယ်မြေအများစုကိုထိန်းသိမ်းထားနိုင်တယ်လို့တာလီဘန်အဖွဲ့ကပြောပါတယ်။တာလီဘန်နေရဲ့အဲ့ဒီလိုပြောဆိုမှုအပေါ်အာဖဂန်ကာကွယ်ရေးဌာနအစိုးရအရာရှိတွေကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့အာဖဂန်အကြမ်းဖက်မှုတိုက်ဖျက်ရေးအဖွဲ့တွေဟာစနေနေ့ကဟဲလ်မန်ခရိုင်တွင်းမှာရှိတဲ့တာလီဘန်နေရဲ့အကျဉ်းစခန်းကိုဝင်ရောက်တိုက်ခိုက်ပြီးအကျဉ်းသားအများအပြားကိုပြန်လွတ်ပေးခဲ့တယ်လို့ပြောပါတယ်။ဟဲလ်မန်ခရိုင်ကိုထိန်းချုပ်နိုင်ဖို့အာဖဂန်အစိုးရနဲ့တာလီဘန်တို့အပြန်အလှန်တိုက်ခိုက်နေတဲ့ဒေတာလည်းဖြစ်ပါတယ်။အဲ့ဒီအချင်းတောင်တိုက်ခိုက်မှုကိုနေတိုးတပ်ဖွဲ့ရဲ့ချီလင်တပ်ဖွဲ့ရဲ့အကူအညီမှာပါပဲအာဖဂန်တပ်ဖွဲ့တွေကြီးပဲပြုလုပ်ခဲ့တာဖြစ်ပြီး American တပ်ဖွဲ့တွေကထောင်လိုင်းရင်တရင်တချို့ပံ့ပိုးပေးတာနဲ့ကြိုတင်ပြင်ဆင်မှုတွေမှာကူညီပေးခဲ့တာပဲရှိခဲ့တယ်လို့ဆိုပါတယ်။တိုင်းပြည်မြောက်ပိုင်းမှာအရေးပါတဲ့ခွန်ဒူးစ်မြို့ကိုစက်တင်ဘာလအတွင်းမှာယာယီသိမ်းပိုက်လိုက်နိုင်တာဟာ2015ခုနှစ်အတွင်းအရေးပါတဲ့ဆောင်ရွက်ချက်ဖြစ်တယ်လို့တာလီဘန်အဖွဲ့ကပြောပါတယ်။အာဖဂန်နိုင်ငံအတွင်းကအုပ်ချုပ်ရေးဒေသပေါင်း400နီးပါးရှိတဲ့အထက်34နေရာကိုသူတို့ထိန်းချုပ်ထားကြောင်းတာလီဘန်အဖွဲ့ကပြောပါတယ်။
အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်လည်စတင်နိုင်မှုမူပေါင်းတွေချမှတ်ဖို့အတွက်အာဖဂန်နစ္စတန်တရုတ်ပါကစ္စတန်နဲ့အမေရိကန်ပြည်အောင်စုကကိုယ်စားလှယ်တွေပါဝင်တဲ့လေးနိုင်ငံမျက်နှာစုံညီတွေ့ဆုံပွဲကိုဇန်နဝါရီလ17ရက်ကပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့မှာကျင်းပမယ်လို့သိရပါတယ်။ဒီလေးနိုင်ငံပါဝင်တဲ့ကော်မတီဟာဆောင်ရွက်မှုအသစ်တစ်ခုဖြစ်ပြီးအရေးပါတဲ့ခြေလှမ်းတစ်ခုလည်းဖြစ်တယ်လို့တာလီဘန်နဲ့ဆွေးနွေးမှုကိုတာဝန်ယူထားတဲ့အာဖဂန်အစ်စ်မြင့်ငြိမ်းချမ်းရေးကောင်စီကပြောခွင့်ရပုဂ္ဂိုလ်တဦးကပြောပါတယ်။ပထမအကြိမ်ဆွေးနွေးပွဲကိုပြီးခဲ့တဲ့ဇူလိုင်လကပါကစ္စတန်နိုင်ငံကပဲအင်ရှင်လုပ်ပြီးကျင်းပခဲ့ပြီးမဲ့တိုက်ခိုက်ရေးသမားတွေရဲ့အဓိကခေါင်းဆောင်မူလာအိုမာဟာလွန်ခဲ့တဲ့2နှစ်လောက်ခရဲကတေဆုံးသွားပြီးဆိုတဲ့သတင်းထွက်ပေါ်လာတာကြောင့်စစ်ဆက်ညှိနှိုင်းမှုတွေရပ်တန့်သွားခဲ့ပါတယ်။တာလီဘန်တွေဟာတေဆုံးသွားတဲ့ခေါင်းဆောင်တွေအကိုဘယ်သူအစားဝင်မလဲဆိုတာနဲ့ပတ်သက်ပြီးအုပ်စုတွေကွဲသွားမှစိုးရိမ်နေတဲ့အတွက်ဒီသတင်းကိုလွှတ်ဝတ်ထားခဲ့တာလို့ဆိုပါတယ်။ဆွေးနွေးညှိနှိုင်းမှုတွေအသစ်လုပ်ဖို့ပြင်ဆင်နေကြတဲ့အချိန်မှာတာလီဘန်တွေရဲ့အဆင့်နဲ့အခြေအနေကိုဘယ်လိုသတ်မှတ်မလဲဆိုတာနဲ့ပတ်သက်ပြီးအမြင်ကွဲပြားနေတာကြောင့်လိလာတုံသက်သူအချို့ကတော့အောင်မြင်မှုရမယ့်အခြေအနေပေါ်တန်တရားရှိနေကြပါတယ်။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာပါကစ္စတန်နေဆက်အနီးမှာရှိတဲ့အိန္ဒိယလက်တာအခြေစပ်စခန်းကိုစစ်သွေးကြွတွေကစနေနေ့ကဝင်ရောက်တိုက်ခိုက်တာမှာ15နာရီလောက်ကြာခဲ့ပါတယ်အိန္ဒိယဘက်ကတင်ကားတွေရဟယင်းနေနဲ့ကူညီတိုက်ခိုက်ခဲ့တဲ့အတွက်လက်တာအခြေစပ်စခန်းကိုပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်တိုက်ခိုက်မှုအတွင်းစစ်သွေးကြွ5ယောက်စလုံးနဲ့အိန္ဒိယအဆောင်တပ်သား2ယောက်ပေါင်း9ယောက်တည်ဆုံသွားတယ်လို့ဆိုပါတယ်တိုက်ခိုက်သူတွေဘယ်သူဖြစ်တယ်ဆိုတာစစ်စစ်နေတော့မယ်လို့အာဏာပိုင်တွေကပြောပါတယ်ဒါပေမဲ့တိုက်ခိုက်သူတွေဟာအိန္ဒိယထိန်းချုပ်မှုအောက်မှာရှိနေတဲ့ကရှမီးဒေသလွတ်လပ်ရေးရဖို့ကြိုးပမ်းနေတဲ့ Jaish-e-Mohammed ခေါ်မိုဟာမက်ရဲ့တပ်မတော်လို့အမည်ရတဲ့ပါကစ္စတန်အခြေစိုက်စစ်သွေးကြွအဖွဲ့လို့ယုံကြည်ကြောင်းအိန္ဒိယလူမျိုးရေးအရာရှိတချို့ကပြောပါတယ်ပါကစ္စတန်ဟာအိန္ဒိယရဲ့အင်းကြီးနိုင်ငံဖြစ်တာနဲ့အညီငင်းငံရေးရရှိဖို့လိုလားကြောင်းပါကစ္စတန်နဲ့မကဘဲတခြားအင်းကြီးနိုင်ငံအားလုံးနဲ့လည်းငင်းငံရေးရရှိဖို့လိုလားကြောင်းအိန္ဒိယပြည်ထရေးဝန်ကြီးရာချနတ်စင်ကရုပ်မြင့်သံကြားကတဆင့်ပြောကြားပါတယ်စနေနေ့ကတိုက်ခိုက်မှုဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီပါကစ္စတန်နိုင်ငံကိုကြိုတင်ကြေညာထားခြင်းမရှိဘဲရုတ်တရက်သွားရောက်ပြီးတော့နာဝန်ကြီးချုပ်နာဝရှာရီဖ်နဲ့တွေ့ဆုံပြီးသတင်းပတ်တစ်ပတ်အကြာမှာဖြစ်သွားခဲ့တာပါအိန္ဒိယဝန်ကြီးချုပ်တို့အနေနဲ့ဆယ်စုနှစ်အတွင်းပထမဆုံးအကြိမ်သွားရောက်လည်ပတ်တဲ့အဲ့ဒီခီးစဉ်ဟာနျူကလ িয়ার ပိုင်ဆိုင်တဲ့နိုင်ငံအကြားဆက်ဆံရေးပြည်လဲစေမဲ့အလားအလားလို့ရှုမြင်သုံးသပ်ကြပါတယ
်တရုတ်နိုင်ငံဟာရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်လို့ရက်တိကျပုံမခိုင်မအောင်ကြိုးပမ်းတဲ့အနေနဲ့ပုံမအားကောင်းပြီးစွမ်းဆောင်ရည်မြင့်တဲ့စစ်တပ်ကိုတိစောက်ဖို့တပ်ဖွဲ့အသစ်3ကိုဖန်တီးလိုက်ပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကတရုတ်နိုင်ငံပိုင်သတင်းဌာနရဲ့ကြေညာချက်အရတရုတ်ဟာမဟာဗျူဟာမြောက်ဒုံးကျည်တွေကိုကြီးကြပ်ဖို့စစ်တပ်အဖွဲ့တပ်ဖွဲ့အသစ်တစ်ခုတည်ထောင်သွားမယ်လို့ဆိုပါတယ်။ဒါအပြင်မြေပြင်တပ်ဖွဲ့တွေကိုကြီးကြပ်မယ်ကြီးတဲ့ကွက်ကွဲစစ်ဌာနချုပ်တစ်ခုနဲ့တိုက်ခိုက်ရေးတပ်ဖွဲ့တွေကိုအထောက်ပို့တပ်ဖွဲ့တစ်ခုကိုလည်းထူထောင်ဖို့စီစဉ်ထားပါတယ်။အင်အားတောင့်တင်းတဲ့တပ်မတော်ဖြစ်ဖို့တရုတ်ရဲ့အိမ်မက်ကိုအကောင့်တွေဖော်တဲ့အနေနဲ့အခုစစ်တပ်တပ်ဖွဲ့အသစ်တွေကိုဖန်တီးလိုက်တာလို့တရုတ်သမ္မတစီကျင်းပင်ကပြောပါတယ်။တရုတ်အစိုးရဟာဒုတိယမြောက်လင်းတင်တမောတည်ဆောက်နေတယ်လို့ပြောကြားခဲ့ပြီးတရုတ်အကြမ်းမှာအခုလိုကြေညာချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်။တန်ချိန်9000ရှိတဲ့တရုတ်လင်းတင်တမောအသစ်ဟာရှိပြီးသားလင်းတင်တမောလျောင်နှင်းနဲ့အရွယ်လူလောက်ပဲရှိရမယ်လို့မျှော်လင့်ရပြီးနျူကလ িয়ার စွမ်းအင်တုံးမဟုတ်ပဲတမယိုးကျစွမ်းအင်တွေပဲမောင်းနှင်မှာဖြစ်တယ်လို့သိရပါတယ်
အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းတက္ကဆက်ပြည်နယ်မှာ6လုံးပြူပစ္စတိုစတဲ့ပြောင်းတူသဏ္ဍာန်တွေကိုလူမြင်ကွင်းမှာယူဆောင်သွားနိုင်တဲ့ဥပဒေအသစ်တရတောက်ကြနေကစပြီးတော့အသက်ဝင်ပါတယ်ဒီဥပဒေအရတက္ကဆက်ပြည်နယ်သားတွေအနေနဲ့1880ခုနှစ်ကစလို့လိုင်စင်နဲ့ကိုင်းတဲ့ပစ္စတိုသဏ္ဍာန်တွေကိုသဏ္ဍာန်အိတ်နဲ့ထည့်ပြီးတော့ပထမဆုံးအကြိမ်ယူဆောင်သွားလို့ရတာလည်းဖြစ်ပါတယ်။လူမြင်ကွင်းမှာသဏ္ဍာန်ယူသွားလို့ရတဲ့အခုဥပဒေကို Republican အမတ်အများစုဖြစ်တဲ့ပြည်နယ်လွှတ်တော်ကနေ2015ခုနှစ်ကပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အခုဥပဒေတစ်ကိုထောက်ခံသူဟာသူတွေဟာအိတ်ထဲထည့်တဲ့သူတို့ရဲ့သဏ္ဍာန်တွေကိုယူပြီးတော့ပြည်နယ်မြို့တော်အော့စတေးလျမှာရှိတဲ့ပြည်နယ်လွတ်တော်အစအဦးရှိမှာတောက်ကြနေကစူဝေးခဲ့ကြပါတယ်။ဘေးကင်းလုံခြုံရေးဆိုင်ရာတက်ဖို့လိုအပ်တဲ့သင်တန်းတွေကိုတက်ရောက်ပြီးအောင်မြင်ပြီးသူသဏ္ဍာန်ကိုအိတ်ထဲထည့်ပြီးယူသွားခွင့်လိုင်စင်ရထားပြီးသူတက်ဆက်ပြည်နယ်သားတွေအနေနဲ့ဈေးဝယ်ထွက်တဲ့အခါပဲဖြစ်ဖြစ်လမ်းလျှောက်တဲ့အခါဖြစ်ဖြစ်ဖျားကြောင်သွားတဲ့အခါဖြစ်ဖြစ်ညစာစားတဲ့အခါဖြစ်ဖြစ် Glocks နဲ့ Smith & Western အမျိုးအစားသူတို့တနတ်တွေကိုတနတ်အိတ်ထဲထည့်ပြီးတော့လူမြင်ကွင်းမှာတည်ဆောင်သွားနိုင်ကြပြီဖြစ်ပါတယ်။ဒါဟာအများပြည်သူဘေးကင်းလုံခြုံရေးကိုအားကောင်းစေမယ်လို့ဥပဒေကိုထောက်ခံသူတွေကဆိုပါတယ်။ကန့်ကွက်သူတွေကတော့တနတ်ကိုလူမြင်ကွင်းမှာကန်ဆောင်တဲ့ပြည်နယ်တွေဟာပို့ပြီးတော့ဘေးကင်းလုံခြုံတဲ့နေရာတွေဖြစ်တယ်ဆိုတဲ့အထောက်အထားမရှိလောက်ဘူးလို့ပြောကြပါတယ်။
အနောက်အာဖရိကနိုင်ငံတွေဖြစ်တဲ့ဂီနီနဲ့ဆီယာရာလီယွန်တို့ဟာ2015ခုနှစ်အကုန်မှာအီဘိုလာရောဂါကင်းစင်ကြောင်းကြေညာနိုင်ခဲ့ပြီးလိုင်ဘေးရီးယားနိုင်ငံဟာလည်းဇန်နဝါရီလလေလောက်မှာအလားတူကြေညာနိုင်မှုမျှော်လင့်ရပါတယ်။ကျန်းမာရေးဆောင်ရှောက်မှုစနစ်တွေကိုပြန်လည်တိဆောက်ပြီးဘေးကင်းနဲ့လုံထုံးလုံနည်းတွေကိုထိမ့်သိမ်းထားဖို့လိုတယ်လို့ကြေညာသူတွေကပြောပါတယ်။ဗိုင်းရပ်စ်ပိုးပြန့်နှံ့ခဲ့တဲ့ဒီနိုင်ငံ၃နိုင်ငံမှာလူအဖွဲ့အစည်းရဲ့အစိတ်ပိုင်းအလုံးကိုထိခိုက်စေခဲ့ပါတယ်။ရောဂါမှုကြောင့်ရောဂါကူးစက်မှုကြောင့်နေဆက်ကုန်သွယ်ရေးထိခိုက်တဲ့အတွက်စီးပွားရေးကျဆင်းသွားခဲ့ပြီးရောဂါပိုးပြန့်နှံ့ဖြစ်ပွားနေချိန်မှာအစကတည်းကမတည်ငြိမ်တဲ့ကျန်းမာရေးဆောင်ရှောက်မှုစနစ်လုံးဝပြိုလဲသွားခဲ့ပါတယ်2014ခုနှစ်မတ်လကစတင်ဖြစ်ပွားခဲ့တဲ့ဒီယောဂါကြောင့်လူပေါင်း 11,000 ကျော်သေဆုံးပြီး 18,000 ကျော်အထိကူးစက်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ Direct from Washington The Voice
of America The VOA 2016ခုနှစ်ဇန်နဝါရီလ3ရက်တနင်္ဂနွေနေ့မနေ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုရဲကောင်တို့ကြီးညာပေးသွားတာပါအခုဆက်ပြီးတော့ဇက်တိုက်ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမနေ့ကအမေရိကန်ဆိုင်ရာထိုင်းနိုင်ငံရဲ့တန်ရုံရှိမှဆန္ဒပြပွဲအကြောင်းနဲ့စပါမယ်။ထိုင်းနိုင်ငံမှာလူသတ်မှုနဲ့တည်ထန်စီရင်ခံထားရတဲ့မြန်မာလူငယ်အလုတ်သမားနှုတ်အတွက်မျှတတဲ့တရားစီရင်မှုရစေဖို့အမေရိကန်နိုင်ငံဆိုင်ရာထိုင်းနိုင်ငံနဲ့မြန်မာနိုင်ငံတန်ရုံတွေရှိမှမနေ့ကစနေနေ့မှာအမေရိကန်ရောက်မြန်မာတွေကစုဝေးတောင်းဆိုဆန္ဒပြခဲ့ကြပါတယ်။2014ခုနှစ်စက်တင်ဘာလ15ရက်နေ့မှာထိုင်းနိုင်ငံခိုတောင်ကျွန်းမှာဗြိတိန်ခရီးသွားနှစ်ဦးအသက်ခံခဲ့ရပြီးတဲ့နောက်အဲ့ဒီကျွန်းမှာလာရောက်အလုပ်လုပ်ကိုင်နေကြတဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့နှစ်ယောက်ကိုလူသတ်မှုနဲ့ဆွဲချက်တင်ဖမ်းဆီးထားခဲ့တာပါ။ဒါပေမဲ့ဗြိတိန်နိုင်ငံသားနှစ်ဦးကိုတပ်ဖြတ်ရမှအုံပြုခဲ့တဲ့ပေါက်တူးပေါ်မှာအခုဖမ်းဆီးခံထားရသူနှစ်ဦးရဲ့လက်ဝေရော DNA ပါမတွေ့ရသလိုပေါက်တူးပေါ်က DNA ပန်ရှင်ကိုရဲကလိုက်မရှာခင်စုံစမ်းမှုတွေရပ်ပစ်ခဲ့တာအပါအဝင်ထိုင်းတရားရုံးရဲ့တရားရေးစီရင်ပုံလိုအပ်ချက်တွေအများပြားတွေ့ရတဲ့အတွက်နိုင်ငံတကာကအာရုံစိုက်လာပြီးထိုင်းလူခွင့်ရေးအဖွဲ့တွေကပါတရားမျှတစွာစစ်ဆေးပေးဖို့ကြဲကြဲပြန့်ပြန့်တောင်းဆိုလာခဲ့တဲ့အမှုလည်းဖြစ်ပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ကလာရောက်စန္ဒပြသူကိုထက်အောင်ကသူတို့ရဲ့စန္ဒပြရခြင်းရည်ရွယ်ချက်ကိုအခုလိုပြောပါတယ
်အဓိကတော့ကျွန်တော်တို့တရားမျှတမှုကိုတောင်းဆိုခြင်းနဲ့ထိုင်းနိုင်ငံမှာဝင်းနဲ့ဇော်နှစ်ယောက်ကကျွန်တော်တို့ကလေးနှစ်ယောက်ကိုဒါမတရားမှုနဲ့ပြည်ထောင်ချလိုက်တဲ့ဟာကိုတကယ်ပါလုံးဝလည်းသိနေကြတယ်အဲ့သိကြတဲ့ပုံမှာကျွန်တော်တို့ကလွတ်လပ်တဲ့တရားစီရင်ရရှိဖို့အတွက်တရားမျှတမှုတောင်းဆိုဖို့ထိုင်းနိုင်ငံရှိကိုကျွန်တော်တို့ကရောက်လာတော့
ထိုင်းနိုင်ငံတန်ယုံဘက်ကသူတို့ရဲ့စန္ဒပြမှုအပေါ်မှာတစုံတရာတုံ့ပြန်ပြောဆိုခဲ့တာမျိုးမရှိခဲ့ကြောင်းနဲ့စန္ဒပြသူတွေဘက်ကပေးတဲ့အိတ်ဖွင့်ပေးစာတစ်စောင်ကိုလည်းထိုင်းတန်ယုံကအေးအေးဆေးဆေးနဲ့လက်ခံရယူသွားခဲ့တယ်လို့ကိုထက်အောင်ကဆက်ပြောပြပါတယ်။တစ်ဆက်တည်းမှာပဲသူတို့အနေနဲ့မြန်မာတန်ယုံကိုလည်းစန္ဒပြမယ်လို့ဆိုပါတယ်။ဘာကြောင့်မြန်မာတန်ယုံကိုစန္ဒပြတယ်လဲဆိုတာကိုတော့ကိုထက်အောင်ကအခုလိုရှင်းပြပါတယ်။
ထိုင်းနိုင်ငံပြီးတဲ့အခါမှာမြန်မာနိုင်ငံရှိကိုသွားပါမယ်။ဘာကြောင့်လဲဆိုတော့မြန်မာအစိုးရရဲ့အရေးယူဆောင်ရွက်မှုတွေကအားအနေနေတယ်လို့ကျွန်တော်တို့ယူဆတယ်လေ။ဒီမတရားမှုကိုကျွန်တော်တို့ကတရားမျှတမှုရှိအောင်အစိုးရအနေနဲ့အစိုးရချင်းပုံမှန်ပြီးတော့မှအရေးယူဆောင်ရွက်မှုတွေလုပ်ဖို့လို့အတွက်မြန်မာနိုင်ငံရှိမှလည်းကျွန်တော်တို့ထပ်မံပြီးတော့မှမြန်မာအစိုးရကိုတိုက်တွန်းနှိုးဆော်ပြားပေးတဲ့ပုံစံမျိုးသွားမယ်လို့ရှိပါတယ
်။စနပ်ပြသူတွေတဲ့မှာရခိုင်နဲ့မွန်တိုင်းရင်းသားတွေလည်းအတူပါဝင်ခဲ့ကြပြီးမြောက်ကယ်ရိုလိုင်းနာ၊နယူးယောက်ပြည်နယ်၊အိုင်အိုဝါ၊အင်ဒီယားနာပိုလစ်အနောက်ဗာဂျီးနီးယား၊မေရီလန်း၊အရီဇိုနာ၊ဂျော်ဂျီးယားပြည်နယ်တွေကနေပြည်နယ်ပေါင်း၈ခုကအမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန်မှာရှိတဲ့ထိုင်းတန်ယုံရှိကိုလာရောက်စုဝေးခဲ့ကြတာပါ။ကိုဇော်လင်းနဲ့ကိုဝင်းဇော်ထွန်းတို့လွတ်မြောက်ရေးကိုနိုင်ငံတကာမှာရှိနေတဲ့မြန်မာနိုင်ငံသားတွေကတောင်းဆိုဆန္ဒပြခဲ့ကြသလိုပဲဗြိတိန်နိုင်ငံလန်ဒန်မြို့မှာလည်းဗြိတိန်ရောက်မြန်မာတိုင်ဝမ်ကလာမယ့်တနင်္လာနေ့မှာဆန္ဒပြကြဖို့ရှိကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကတော့ဒီမှုနဲ့ပတ်သက်လို့ဥပဒေကြောင်းအရအယူခံဝင်ခွင့်ရှိကြောင်းနဲ့စန္ဒပြမှုတွေနဲ့ဖိအားပေးပြီးဂွင်းလုံးကျွတ်လွတ်ဖို့တောင်းဆိုမှုမျိုးကိုလိုက်လျောလို့မဖြစ်နိုင်ကြောင်းဒီဇင်ဘာလ28ရက်နေ့ကသတင်းဌာနတွေနဲ့တွေ့ဆုံစဉ်မှာပြောကြားသွားခဲ့ပါတယ်ရှင်ပြည်ဝအမေရိကန်တန်ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုအင်းနီချင်းထိုင်းနိုင်ငံရဲ့လူခွင့်ရေးအခြေအနေဘက်ကိုအလှည့်ပေးပါအောင်မယ်။ ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးခရေကအစိုးရနဲ့သဘောထားမတိုက်ဆိုင်သူတွေကိုကန့်သက်ချုပ်ချယ်ခဲ့ပြီးအဲ့ဒီလောက်ရက်တွေကထိုင်းတက္ကသိုလ်တွေပေါ်ရိုက်ခတ်မှုရှိလာတယ်လို့တက္ကသိုလ်အတိုင်းဝန်ကပြောကြပါတယ်။ပညာရှင်တွေအထူးသဖြင့်နိုင်ငံရေးဘာသာရပ်လိုလွတ်လပ်စွာတွေးခေါ်မှုဆိုင်ရာဘာသာရပ်တွေကိုတင်ကြားပေးနေရတဲ့သူတွေဟာသူတို့ဟာအစိုးရကထိန်းချုပ်ထားတဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှဉ်းခုံမှုတွေနဲ့လူခွင့်ရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လာရင်စောင့်ကြည့်ခံနေရမှုရှိကြောင်းပြောနေကြတာပါ။ VOA သတင်းတောက်ရွန်ကော်ပင်ရဲ့သတင်းပေးပို့ချက်ကိုကိုရဲကောင်ကဆက်ပြောပြပါမယ်ရှင်
။ထိုင်းနိုင်ငံမှာ2014ခုနှစ်မေလကစစ်တပ်ကအာဏာသိမ်းပြီးခဲ့ကလူပေါင်း850လောက်ဟာပြန်လည်ရင်ကြားစစ်ရေးကိစ္စကိုပြောဆိုဆွေးနွေးခဲ့တဲ့အတွက်စစ်တပ်ရဲ့ခေါ်ယူစစ်ဆေးခြင်းကိုခံခဲ့ရတယ်လို့နယူးယောက်မြို့အခြေစိုက် Human Rights Watch အဖွဲ့ကပြောပါတယ်။ထင်ရှားတဲ့နိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေနဲ့စာနယ်ဇင်းသမားတွေဟာလည်းစစ်တပ်ရဲ့အုပ်စိုးမှုကိုဆန့်ကျင်ဝေဖန်ခဲ့တယ်ဆိုတဲ့ဆက်ဆွဲချက်တွေနဲ့ရင်ဆိုင်နေရပါတယ်။ဒီအထက်မှာထိုင်းနိုင်ငံရဲ့ထိပ်တန်းတက္ကသိုလ်ကြီးတွေကပမော့ခတွေလည်းမလွတ်ပါဘူး။ထိမ့်သိမ်းခံခဲ့ရတဲ့လူ850ထဲမှာအနည်းဆုံး65ယောက်လောက်ဟာတက္ကသိုလ်ကကတိကနဲ့ပမော့ခတွေဖြစ်ပြီးသူတို့ကိုခံယူချက်ထိမ့်ညှိပေးတဲ့သင်တန်းတွေတက်ခိုင်းမှုအတွက်လို့အကြောင်းပြပြီးခေါ်ယူခံခဲ့ရတာလို့ဒေသရင်းတက်ကြွလှုပ်ရှားမှုကွန်ရက်အဖွဲ့ Internet Dialogue on Law Reform ကပြောပါတယ်။တီတီပိုပါတီဝနစ်ဟာထိုင်းနိုင်ငံအရှေ့မြောက်ပိုင်းမှာရှိတဲ့ Ubon Yatcha Thani တက္ကသိုလ်ကနိုင်ငံရေးသိပ္ပံဘာသာရဲ့သင်ပြတဲ့ကတိကဆရာတဦးဖြစ်ပါတယ်။ဒီဒေသဟာ2014ခုနှစ်မေလကဖြုတ်ချခံလိုက်ရတဲ့ဝန်ကြီးချုပ်ဟောင်းရင်လက်ရှင်နာဝတ်ထရာကိုထောက်ခံသူတွေရဲ့အမာခံနေမြေဖြစ်ပါတယ်။အခုဆိုရင်သူတို့တက္ကသိုလ်ရဲ့စာသင်ခန်းထဲနဲ့ဆွေးနွေးပွဲတွေအထူးသဖြင့်နိုင်ငံတကာအဖွဲ့အစည်းတွေပါဝင်တဲ့အခမ်းအနားတွေအားလုံးလိုလိုမှာစစ်တပ်ကလူတွေပုံမှန်လာတက်နေကြတယ်လို့တီတီပိုးကပြောပါတယ်
။ It's a kind of climate of fear and intimidation.
အခြေအနေကတော့ကြောက်ရွံ့တာနဲ့ခြောက်လန့်ခံရတာရောထွေးနေပါတယ်။ကျွန်တော်နောက်ကတယောက်ယောက်လိုက်နေတယ်ဆိုတာသိလိုက်ရပြီးကတည်းကဘယ်အချိန်ညဘက်ကောင်းမောင်းနေတော့စစ်တပ်ကလာရခိုင်းတာကြုံရမလဲဆိုတာအမြဲတွေးနေမိပါတယ်။ဒါကြောင့်ကျွန်တော်စိတ်ထဲမှာကျွန်တော်ចောင်းမှာတင်ကြားခဲ့တာအားလုံးအတွက်စိုးရိမ်နေရပါတယ
်။တက္ကသိုလ်ကကတိကဆရာတွေဟာចောင်းသားတွေအကြားမှာပုံကန်ထကြွခြင်းနဲ့အတွေးခေါ်တွေနဲ့လှုပ်ဆောင်ချက်တွေဖြစ်ပေါ်လာအောင်နှိုးဆွပေးနေတယ်လို့ပြီးခဲ့တဲ့အောက်တိုဘာလကထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာကဆွဆွဲပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံအခြေစိုက်ကမ္ဘာလုံးဆိုင်ရာလွတ်လပ်ခွင့်လေ့လာဆောင်ကြည့်ရေးအဖွဲ့ကထိုင်းနိုင်ငံရဲ့သတင်းနဲ့လူမှုမီဒီယာလွတ်လပ်ခွင့်ကိုအဆင့်ချပြီးလွတ်လပ်မှုမရှိတဲ့အဆင့်သတ်မှတ်လိုက်ပါတယ်။အာဏာသိမ်းစစ်ကောင်ဆောင်တွေတည်ထောင်ထားတဲ့အမျိုးသားညီညွတ်ရေးနဲ့ငြိမ်ဝှက်ပြည်ပြားရေးကောင်စီဟာလူပေါင်း400ကျော်ကိုအင်တာနက်ပေါ်မှာရေးသားခဲ့တဲ့အရာတွေအတွက်ခေါ်ယူစစ်ဆေးခဲ့တယ်လို့အဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာမှာဖော်ပြထားပါတယ်။ Siam တက္ကသိုလ်ကဒုတိယဌာနမှူးအကာချိုင်ချနီနိုဗတ်တီကတော့ထိုင်းနိုင်ငံရဲ့နိုင်ငံရေးပြဿနာတွေကိုစည်ရင်းနီလန်းတစ်ခုတည်းနဲ့ဖြေရှင်းလို့မရနိုင်ပဲစစ်တပ်နဲ့လူမှုအဖွဲ့အစည်းကြားမှာတိုးပွားလာနေတဲ့မယုံကြည်မှုတွေကိုရပ်တန့်အောင်လုပ်နိုင်မှာဖြစ်မယ်လို့ဆိုပါတယ
် If the military still think that they are different from the people
ထိုင်းစစ်တပ်ကသူတို့ဟာပြည်သူတွေနဲ့တသားတည်းမဖြစ်ဘဲပြည်သူတွေကလည်းစစ်တပ်နဲ့တသားတည်းမဖြစ်ဘူးလို့ထင်နေရင်ဘလို့မှရှေ့ဆက်လို့ရမှာမဟုတ်ဘူးလို့သူကပြောပါတယ်ထိုင်းစစ်တပ်ဟာနိုင်ငံကိုပြုပြင်ပြောင်းလဲရေးလုပ်ဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ကိုရေးဆွဲဖို့အတွက်အာဏာသိမ်းထားတာဖြစ်တဲ့အကြောင်းဝန်ကြီးချုပ်ပရာယွတ်ကခုနှစ်ကုန်ဆုံးချိန်တနိုင်ငံလုံးကိုထုတ်လွှင့်ခဲ့တဲ့ရုပ်သံမိန့်ခွန်းမှာထိုင်းနိုင်ငံသားတွေကိုအသိပေးပြောကြားခဲ့ပါတယ်2018ခုနှစ်နှစ်လယ်ပိုင်းလောက်မှာရွေးကောက်ပွဲအသစ်လုပ်ပြီးတဲ့အချိန်ကြာမှသာနိုင်ငံမှာဒီမိုကရေစီပြန်ရလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသူကပြောသွားပါတယ်
ကိုရဲကောင်ပြပြသွားတာပါအခုဆက်ပြီးထုတ်လွှင့်ပေးမှာကတော့မြမအရေးသုံးသက်ချက်ဖြစ်ပါတယ်နှစ်ပေါင်းများစွာစီးပွားရေးနိုင်ငံရေးလှုပ်လာတဲ့စစ်တပ်ကိုပြုပြင်ပြောင်းလဲလာနိုင်မလားဆိုတာကိုတော့ဥအောင်ခင်နဲ့အတူကိုကျော်ကျော်တိန်ကသုံးသက်တင်ပြပေးထားပါတယ်ရှင
်တန်းပြည်ကိုစီအစိုးရအနှစ်20ကျော်ကြီးစိုးပြီးလို့2017မှာဥသိမ်းစင်အစိုးရကိုဖွဲ့စည်းတဲ့အခါမြမစီးပွားရေးဟာဒေသဆိုင်ရာမှာအောက်ဆုံးအဆင့်ရောက်နေပါတယ်မြန်မာပြည်ရဲ့နှစ်စဉ်အသရင်ထုတ်လုပ်မှုတန်ဖိုးဟာအစင်းရဲဆုံးအာဆီယံနိုင်ငံဖြစ်တဲ့လာအိုနဲ့ကမ္ဘောဒီးယားရဲ့တဝက်ပဲရှိတယ်လို့ IMF အပြည်ပြည်ဆိုင်ရာငွေကြေးရံမိုးဝင်အခွဲ့ကဆိုပါတယ်ဒါပေမဲ့ဒီကာလမှာတန်းကျွေတတိဒေါ်လာဘူချုပ်လူတန်းစားပေါ်ထွက်လာပါတယ်ကုလသမဂ္ဂရိတ်ခါထောက်ပံ့ရေးအစီအစဉ်မှာလောလောဆယ်လိုနေတဲ့ဒေါ်လာတန်း40ကိုဒီလူတန်းစားကအသာလေးပေးနိုင်ပါတယ်စီအနာသိပြီးမကြာမီ1990မှာမြမစီးပွားရေးဥပိုင်ကုမ္ပဏီနဲ့မြမစီးပွားရေးကော်ပိုရေးရှင်းကိုတည်ထောင်ပါတယ်ဥပိုင်ကုမ္ပဏီရဲ့အစုရှယ်ယာ40%ကိုစီယုံငိုင်ပတ်ဆိုင်ပြီး 60ရာခိုင်နှုန်းကိုစစ်တိုင်းဆက်နှစ်ခုရဲဘော်ဟောင်းအတင်းနဲ့အငိမ့်စားစစ်ဘူးတွေပိုင်ဆိုင်ပါတယ်။ဥပိုင်ကော်ပိုရီဟာနိုင်ငံခြားနယ်ဖက်ဆက်လုံကအများအပြားလုပ်ကင်ပါတယ်။ဥပိုင်ကော်ပိုရီနဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းဟာနိုင်ငံပိုင်လုံကဥပဒေအောက်မှာမရှိတဲ့အတွက်စိတ်ကြိုက်စီးပွားရေးလုပ်နိုင်ပြီးအကန့်အသတ်မရှိတိုးချဲ့နိုင်ပါတယ်။အစိုးရအသုံးချိန်မှလည်းစစ်စစ်ကအများဆုံးဖြစ်ပါတယ်။
တယံဇာတဒူးဖော်မှုမူရစေထုတ်လို့မှုတရားမဝင်အခွန်ကောက်ခံမှုအာဓမ္မစီခိုင်းမှုစတာတွေကလည်းစစ်တပ်စီးပွားရေးကိုအထောက်အကူပြုပါတယ်။ဝန်ကြီးဌာန90ရာခိုင်နှုန်းဟာဒေါ်လာတန်း80လောက်လွယ်သုံးစားလုပ်ထားတယ်လို့စင်းစစ်ချုပ်က2012မှာလွှတ်တော်ကိုတင်ပြမှုပါတယ်။စီးပွားရေးနဲ့နိုင်ငံရေးအခွင့်ထူးရယူတဲ့စစ်တပ်ဟာစစ်ရေးမှာညံ့ဖျင်းလာတယ်လို့စစ်ရေးသုတေသီအန်ဒရူးဆီလ်ကနိုဝင်ဘာလထုတ် Griffith တက္ကသိုလ်စာတမ်းမှာသုံးသပ်ထားပါတယ်။တပ်ပြေးများတဲ့စစ်တပ်မှာစစ်ဗိုလ်များပြီးစစ်သားစုဆောင်မှုခက်ခဲနေပါတယ်။ကချင်လူမျိုးရေးတပ်နဲ့ရှမ်းပြည်နယ်တပ်ဖွဲ့တွေကိုထိုးစစ်ဆင်တဲ့အခါအကြအဆုံးများတာဟာအစိုးရတပ်မှခေါင်းဆောင်မှုအားနည်းပြီးနှီးပြူဟာညံ့ဖျင်းလို့ဖြစ်တယ်လို့အန်ဒရူးဆီလ်ကသုံးသပ်ပါတယ်
။အရင်ဘူနေဝင်းကြီးစိုးတဲ့မဆလာခင်မှာတရင်တင်းရဲ့အင်အားကို900ကျော်သတ်မှတ်ခဲ့ပြီးမဲ့အခုခေတ်မှာတော့ချင်းရင်တရင်တရင်ရဲ့စစ်တီအင်အားဟာအများဆုံးတရားလောက်သာရှိတယ်လို့သူတေတီဂါမနီကနိုဝင်ဘာလ15ရက်နေ့ထုတ်မုမခစာဆောင်မှာရေးထားပါတယ်။ချင်းလင်းချင်းမြန်တရင်920ကိုပြင်းပြနှုံးနဲ့တွေ့ရင်တရင်တရင်မှာစစ်သား80လောက်ပဲရှိတော့တယ်လို့ဆိုပါတယ်။ဒါကြောင့်အစိုးရတပ်ရဲ့စစ်အင်အားဟာအရင်ကလေလုံးထွားခဲ့သလို9သိန်းမဟုတ်ပဲ2သိန်းတောင်မပြည့်ဘူးလို့ဆိုပါတယ်။ဒါကြောင့်အသက်မပြည့်တဲ့ကလေးတွေကိုစစ်သေးသွင်းနေတာဖြစ်ပုံရပါတယ်။ဒါပေမဲ့စစ်တပ်ကလူနဲ့ဘူတင်နန်းတွေကနှစ်စဉ်မွေးထုတ်တဲ့ဘူအရေးအတွက်ဟာ3000က5000အထိရှိတယ်လို့သူတေတီဂါမနီကထောက်ပြပါတယ်
။ဒီအတိုင်းဆိုရင်အစိုးရတပ်မှစစ်ဘူဥယျာဉ်နဲ့စစ်သားဥယျာဉ်ညီလူညီမျှဖြစ်လာပွဲရှိပါတယ်။အန်ဒရူးဆီလ်ကတော့အစိုးရတပ်မှအင်အား3သိန်းဝန်းကျင်လောက်ရှိမယ်လို့ခန့်မှန်းကြကြောင်းဖော်ပြပါတယ်။ခေတ်မီစစ်တပ်ဖြစ်ဖို့ရည်ရွယ်ပြီးစစ်လက်နက်ဝယ်တာကိုအဓိကထားနေပုံရပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာ2017က2014အထိစစ်ပစ္စည်းဒေါ်လာတန်း1600ဘူးဝယ်ယူတယ်လို့အန်ဒရူးဆီလ်ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။လက်နက်ကင်တိုင်းရင်းသားတပ်ဖွဲ့စုစုပေါင်းမှာအင်အားတသိန်းလောက်ရှိတယ်လို့ခန့်မှန်းတာကြောင့်ခေတ်မီလက်နက်ကြီးတွေဝယ်ယူစုဆောင်းနေတာလည်းဖြစ်နိုင်ပါတယ်။စစ်ကောင်းဆောင်အတိုင်းဝိုင်းကြွယ်ဝချမ်းသာလာပြီးစစ်တပ်မှာလုတ်ပိုင်ခွင့်များလာတယ်လို့စစ်မှုရေးရာမှာကြွမ်းကျင်မှုကျဆင်းတာဟာဒီခေတ်ရဲ့ထူးခြားချက်ဖြစ်ပါတယ်။
စစ်တပ်ဟာလုတ်ပိုင်ခွင့်ရဖို့သာစိတ်ဝင်စားနေပုံရပါတယ်။လွတ်တော်ကိုယ်စားလှယ်နေရာ25ရာခိုင်နှုန်းယူထားတာစစ်အုပ်စုအချိုးစည်းဘွားကိုကာကွယ်ဖို့ဖြစ်ပါလေ။ဒါကြောင့်မို့စစ်အုပ်စုနဲ့ဒေါ်လာဗိုလ်ချုပ်တွေရဲ့အချိုးစည်းဘွားမထိခိုက်နိုင်တဲ့ကိစ္စတွေမှာအယတကိုယ်စားလှယ်နဲ့လက်တွဲနိုင်မဲ့သဘောရှိပါတယ်။ဥပမာအမြင့်ဆုံးအာဏာပိုင်အဖွဲ့လို့ယူဆရတဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာအပေါ်စီရအောင်ဥပဒေပြဋ္ဌာန်းဖို့စစ်တပ်ကိုယ်စားလှယ်ကစိတ်ဝင်စားပါတယ်။အခြေခံဥပဒေပြင်ဆင်ရေးကိုတော့လုံးဝဆန့်ကျင်ပါတယ်။စစ်အုပ်စုအကျိုးစီးပွားထိခိုက်တယ်လို့ယူဆရင်တုံ့ပြန်မဲ့အဖွဲ့အစည်းတွေကတော့စစ်ဘုကောင်းဆောင်နဲ့ကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရာဝန်ကြီးဌာနတွေဖြစ်ပါတယ်။ဒီဝန်ကြီးဌာနတွေဟာဒီမိုကရေစီပြုပြင်ရေးကိုနှောင့်နှေးသွားအောင်တို့မဟုတ်ပြစ်စည်းသွားအောင်လုပ်နိုင်ပါတယ်။အရသာအစိုးရနဲ့အခွင့်အရေးကစစ်အုပ်စုဆက်ဆံရေးဟာအလွန်အရေးကြီးပါတယ်။ပြည်သူအကျိုးတည်ဖို့ဖို့အတွက်စစ်တပ်ဟာဘယ်လိုပြောင်းလဲနေသလဲဆိုတာကိုပြသဖို့လိုပါတယ်စစ်တပ်အနေနဲ့မိမိဘာသာပြုပြင်ပြောင်းလဲနိုင်မှသာပြည်တွင်းပြည်ပကအယုံအကြည်ရှိလာမှာဖြစ်ပါတယ်ခင်ဗျာ
ဥက္ကဋ္ဌမြန်မာရေးတုံ့တက်ချက်ကိုကြာတာရင်းနဲ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရရှင်အခုဆက်ပြီးဒေါ်လာလက်တန်စီစဉ်ပို့ချပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင
်တရရှိများရှင်ခုလိုကာလမျိုးမှာလူအများအပြားဟာNew Year Resolutions ဆိုတဲ့နှစ်သစ်မှာစိတ်တည်လူသစ်နဲ့ဖြစ်စေရမယ်ဆိုတဲ့ဆုံးဖြတ်ချက်တွေချလိရှိသလိုဒီဇင်ဘာလ30ရက်နေ့မြစ်တကောင်ထိစောက်ပြီးနှစ်သစ်ကိုကြိုဆိုတဲ့ပျော်ပွဲရှင်ပွဲတွေကိုလည်းဆင်နွှဲလိရှိကြပါတယ်။ဒါကြောင့်မို့လဲနှစ်သစ်ကိုကြိုဆိုတဲ့ပါတီပွဲတွေနဲ့လိုက်ဖက်တဲ့ ATM အသုံးတွေကိုတင်ပြပေးသွားပါမယ်။ပထမအဦးဆုံးတင်ပြမယ့် ATM အသုံးကတော့
Big Time
ဆိုတာပဲဖြစ်ပါတယ်။ Salon Banga BIG Big Chimara TIME Time A Chain Lu Lunga Debe Yabari. Idiom a debe yaro namyo yulu yabari. A pyoji pyore a chain pitalu Tedi Je Poku Jidwe Pile Yinyo a Tong Pilu Yabari. George Group Ide Upon Maro.
I really had a big time at the New Year's party I went to last year. The food was great, and I got to meet some big-time people like senators and other important people like that. I really had a big time at the New Year's party I went to last year. The food was great, and I got to meet some big-time people like senators and other important people like that. In the nick of time.
I-N-N-T-H-E the N-I-C-K nick O-F of T-I-M-E time.
We had a flat tire on our way to Henry's party, but we still got there in the nick of time, 11:55, just in time to raise a glass and say hello to the new year.
Henry's party at the cabin party, Dabi Melu, Dodivaye, Serenai Tubu, Namni Elu.
We had a flat tire on our way to Henry's party, but we still got there in the nick of time, 11:55, just in time to raise a glass and say hello to the new year. The time of your life.
TIME time ne LIFE life sude wahaya go yuito bari. The time of your life garo bwa ma chong down chungke a pyoji pyore chimoshi. George go pide umagu na sinji jayao.
It was New Year's Eve in 1941, but I still remember it like it was yesterday. I went to this party and had the time of my life because I met the beautiful girl I've been married to for 50 years.
Tanguya lizet ku, niteku matai mi diet lubo. Madid nega pite tai lubabe, mami badie. Geno padi de ku, tuare. Detetama a piozum a chingu sinwegere. A changaro, mimcholi diangne, geno twisum gelube. Dune kuso leta keda.
It was New Year's Eve in 1941, but I still remember it like it was yesterday. I went to this party and had the time of my life because I met the beautiful girl I've been married to for 50 years. Big time, in the nick of time, the time of your life.
Do be pitcha bari. Now the nimpa made, kulube, idiom atonwigu, dimpia beu mamu, samyo nasinjaba, mingla nite gubashin.
Dalala dan season told him being the American style, making English thing and zarigu, lila nasingaraba. ပြိုရေကို စရိုက်က နေပြီးတော့ ဝေဖန်အကြံပေးစာတွေ ပေးဖို့လိုတယ် တည်တခြင်းတွေ တောင်းယူလိုတယ် ဆိုရင် ကျမတို့ရဲ့ စာရိုက် likes အားက VOE မြန်မာ American အသံ မြန်မာပိုင်း အစီအစဉ် ရန်ကုန် စာရိုက်ကြီး စာရိုက် တစ်တာ အမှတ် 855 ဖြစ်ပါတယ် မကြခင် ထုတ်လွှင့်မဲ့ ဒုတိယ ပိုင်း အစီအစဉ် မှာတော့ ဓာတ်ရိုက်တွေ line ဆွေးနွေးကန် ပြန်လည် ထုတ်လွှင့်ချက်ကို နားဆင်ကြရဖို့ ရှိပါတယ်ရှင်
VOA မြန်မာပိုင်း အသံလွှင့် အစီအစဉ်တွေကို ဒီနေ့ကို 6 ချိန် ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန် မနက်ပိုင်း 6 နာရီက နေ 9 နာရီ အထိ line တို့မီတာ 24 32 နဲ့ 40 တို့မှာ နားဆင်နိုင်ပြီး ဒီ အစီအစဉ်ကို ပြန်လည် နားဆင်နိုင်တဲ့ အချိန်တွေကတော့ မနက် 8 နာရီက နေ 9 နာရီ အထိ တစ်ချိန် နေ့လယ် 12 နာရီက နေ နေ့ခင်း 1 နာရီ အထိ တစ်ချိန် ဖြစ်ပါတယ် ညနေခင်း အစောပိုင်း 6 နာရီ ခွဲက နေ 9 နာရီ အထိ အစီအစဉ်ကို line တို့ 16 19 နဲ့ 25 မီတာ တွေမှာ ထုတ်လွှင့်ပေးနေပါတယ် ညပိုင်း 9 နာရီက နေ 10 နာရီ အထိ အစီအစဉ်ကိုတော့ line တို့ 24 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ကနေ2016ခုနှစ် January လ3ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်အခုဒုတိယပိုင်း나이ဝက်အတွင်းမှာတော့စနေနေ့ညကဓာတ်ရိုက်လေးလိုင်းပြန်လည်ထုတ်လွှင့်ချက်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်ဒီထုတ်လွှင့်ဒီဓာတ်ရိုက်လေးလိုင်းကိုပြန်လည်မထုတ်လွှင့်ခင်မှာအရင်ဆုံးဖုန်တွေနဲ့အမှုန်တွေနဲ့မတည့်တဲ့ဝေဒနာ allergy အကြောင်းကိုပြောပြပေးသွားပါမယ်ကဘာပေါ်မှာရှိတဲ့လူအများပြားဟာဖုန်တွေမြူမှုန်တွေကတဆင့်ဖြစ်တဲ့အလာဂျီကိုခံစားကြရပါတယ်အထူးသဖြင့်ကတော့အရခင်းချုပ်ရိုးချောင်းတွေမှာတွက်ကပ်နေတတ်တဲ့ဂျပိုးလိုမှွားလေးတွေကြောင့်ဖြစ်ရတာပါပိုလန်နိုင်ငံကသိပ္ပံပညာရှင်တွေကအဲ့ဒီလိုတာမန်မျက်စိနဲ့မမြင်နိုင်တဲ့ကပ်ပါပိုမွားကောင်လေးတွေကိုအောင်အောင်မြင်မြင်သေချာစမ်းသပ်နိုင်ခဲ့ပြီးအခုလိုဖော်ထုတ်လိုက်တာဖြစ်တဲ့အကြောင်း VOA သတင်းတောက် George Beauty ရဲ့သတင်းပေးပို့ချက်ကိုတော့ဥစာမိုးဝေကပြောပြပါမယ်ရှင်
ကျွန်တော်တို့ဓာမျိုးတွေကိုမစင်းစားကြပါဘူးဒါပေမဲ့ကျွန်တော်တို့လူတွေဟာတော်တော်များများကအိရာကိုအတူမျှဝေးပြီးတော့အိတ်ကြတဲ့အလေထားရှိပါတယ်အဲ့ဒီအိရာတွေမှာဖုန်နဲ့ရောနှောနေတဲ့ထောင်နဲ့ချီတဲ့ပိုးမွှားတွေရှိနေတတ်ပါတယ်တဘောကွဲလဲစရာဖြစ်နေတဲ့အချက်ကတော့တာမန်အိမ်ကြီးမှာရှိတဲ့ဖုန်မှုန့်တွေထဲမှာအဲ့ဒီလိုတင်းငယ်တဲ့မွှားတွေမစင်းနေရောနှောပါဝင်နေပြီးတော့အဲ့ဒီထဲမှာကိုယ်ခန္ဓာအတွင်းဓာတုအင်ဇိုင်းပြောင်းလဲမှုကိုဖြစ်စေတဲ့အရာတွေလည်းပါဝင်နေပါတယ်အဲ့ဒီကနေအသက်ရှူရတာခက်ခဲပြီးတော့ပန်းနိုင်ရင်ကြက်ချောင်းဆုပ်လိုယောဂမျိုးကိုဖြစ်စေပါတယ်။အိယာရီရဲ့ချို့ရိုးလမ်းကြောင်းတွေမှာခိုးပြီးတော့ဖုန်နဲ့အတူကပ်ပါနေတဲ့ပိုးမွှားတွေကိုဖျက်ဆီးဖို့ကမလွယ်ပါဘူး။ဘာကြောင့်လဲဆိုတော့သူတို့ဟာတေချာလိုက်ချရင်တောင်မှတွေ့ဖို့မလွယ်ကူလို့ပါ။ Lords University ကဘာဘရာမဂျက်ကော့စကာဝါဂျီချော့စကာက
ဒီတဲ့ nasza metoda na umożliwia zarówno badanie barierowości wobec samych roztoczy jak i alergenów.
ဒီမှာကျမတို့အသုံးပြုနေတဲ့နီးစနစ်ကဖုန်တွေထဲမှာပါလာတဲ့အလာဂျီဖြစ်စေတဲ့ပိုးမွှားတွေကိုဟန်တားနိုင်ရေးအကာအကွယ်တွေဖန်တီးနိုင်မှုပါဒါကထူးခြားပါတယ
်စီးတက်ကတူကဖန်တီးထားတဲ့အဝတ်ထည်တွေဟာတခြားအလာဂျီမဖြစ်စေအောင်ကာကွယ်ပေးတဲ့အဝတ်ထည်တွေနဲ့မတူပါဘူးပိုလန်ကထုတ်တဲ့ပစ္စည်းဟာအဆိုဓာတ်ကိုရှိနေစေပေမဲ့အဲ့ဒီပိုးမွှားတွေမခိုကတ်စေနိုင်ပါဘူးအဝတ်ထည်တွေဟာပိုးပြီးတော့လည်းနူးညံ့ပျော့ပြောင်းစေပါတယ်အလာဂျီခံစားရသူတွေအနေနဲ့စမ်းသပ်ကြည့်တဲ့အခါမှာ90ရာခိုင်နှုန်းကတက်တာကြတယ်လို့ပြောဆိုကြပါတယ
်။ Mówili nam, że wreszcie zaczęli spać normalnie w łóżku, bo wcześniejsze jakieś ich
သူတို့ကအများစုကနောက်ဆုံးမှပုံမှန်အိပ်ပျော်လာပြီလို့ပြောပါတယ်။အရင်ကသူတို့ဟာအိပ်ပျော်ဖို့အတွက်တော်တော်ကိုအခက်ခဲရှိခဲ့ကြတာပါ။သူတို့ဟာအိပ်ဖို့နေနေတတလဲချလို့တောင်မရပါဘူး။ပန်းနာရင်ချက်ချောင်းဆိုးတယ်နှာခေါင်းပိတ်မယ်မျက်ရည်တွေကျလာပါတယ်။
ထက်ခါတလေလေရှော်ဖို့ပြည့်ုံနဲ့အလာဂျီဖြစ်မှုကိုဟန်တားပြစ်လို့မရနိုင်ဘူးလို့သူတေသနာပြုလုပ်သူတွေကဆိုပါတယ်။နောက်ထပ်စမ်းသပ်မှုတွေတိုးပြီးတော့ပြုလုပ်ဖို့မျှော်လင့်ထားတဲ့အကြောင်းလဲသူတေသနာပြုလုပ်သူတွေကပြောကြပါတယ်။အခုလောလောဆယ်မှာတော့ဖုံမှုန့်နေအမှုန်မွှားတွေကြောင့်အလာဂျီဖြစ်သူတွေကိုအကြံပေးနေတာကတော့သူတို့နေထိုင်တဲ့နေအိမ်တွေကို၆သွေးအောင်ထားဖို့အိမ်ရဲ့ကြမ်းပြင်ကိုဖုံဆုပ်ဖို့နဲ့အိယာအိယခင်းတွေကိုရင်ွေးအသုံးပြုပြီးတော့ရှော်ဖို့ပေးဖို့ဆိုပြီးတော့အကြံပြုနေကြပါမယ်။
ကိုစံမိုးဝေပြပြသွားတာပါ။အခုစနေနေ့ညကထုတ်လွှင့်ဆွေးနွေးသွားကြတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါရမရှင်။ကမကထပြုဥဆောင်ဆွေးနွေးသူကိုကျော်ကျော်သိန်းကိုထုတ်လုပ်သူမတ်စုမောင်ကအကူအညီပေးထားပါရရှင်။
မင်္ဂလာနှစ်သစ်ပါခင်ဗျာ2016ခုနှစ်သစ်အတွက် VOA ရဲ့စနေနေ့ညပထမအဆုံးတရက်လီလိုင်းအစီအစဉ်စတင်ပါပြီဒီကနေ့အစီအစဉ်မှာကျွန်တော်တို့အခု2016ခုနှစ်နှစ်သစ်တည်းရောက်လာပြီးတော့မကြာခင်လပိုင်းတွေအတွင်းမှာပဲလွှတ်တော်အသစ်ဆိုတာပေါ်လာပါတော့မယ်ရွေးကောက်တင်မြှောက်ခံထားရတဲ့လွှတ်တော်အမတ်တွေနဲ့ဖွဲ့စည်းမယ်လွှတ်တော်အသစ်တခါအများစုအနိုင်ရထားတဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဦးဆောင်ဖွဲ့စည်းမယ်အစိုးရအဖွဲ့အသစ်ပေါ်လာတော့မှာပါဆိုတော့ဒီအခြေအနေမြန်မာနိုင်ငံမှာပြီးလာမယ့်လပိုင်းတွေအတွင်းဖြစ်မယ့်အခြေအနေဟာမြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာအတွင်းဘယ်ဒုံကားနဲ့မှမတူတဲ့အခြေအနေအသစ်တွေဖြစ်ပါဒီလိုအခြေအနေမျိုးမြန်မာရာဇဝင်မြန်မာတမိုင်းမှာဘယ်ဒုံကားမှမရှိခဲ့ဘူးပါဘူးဒါကြောင့်မို့လို့အခုလို့အခြေအနေအသစ်တွေနဲ့အတူတစ်ချိန်တုန်းကအလားမြန်မာနိုင်ငံမှာနှစ်ပေါင်းများစွာမြန်မာနိုင်ငံသားတွေဟာဒေတာတွင်းမှာရောနိုင်ငံတကာမှာကျွန်တော်အထူးသဖြင့်တော့ဒေတာတွင်းမှာပေါ့လေတကယ်ကတော့အနှိမ်ခံအောက်ကျနောက်ကျဘဝဖြစ်ခဲ့ကြရတာပါပြောင်းလဲလာတဲ့အခြေအနေအသစ်တွေနဲ့အတူအဲ့လိုအောက်ကျနောက်ကျဖြစ်ရတဲ့ဘဝကနေလွတ်ကြရောမလား ကောင်းထောင်မော်ကြွားနိုင်ကြတော့မလားဒါဒီနေ့ညအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်ပါတယ်။ပြည်နိုင်ဆွေးနွေးဖို့အတွက်ကျွန်တော်အဓိကဖိတ်ခေါ်ထားသူနှစ်ဦးကတော့ကျွန်တော်တို့ပြည်သက်တွေနဲ့မြန်မာနိုင်ငံသားတွေနဲ့ရင်းနှီးပြီးသားဒူးကဆွေးဆွေးရအမှုပညာရှင်ဆရာကြီးဦးဝင်းဖေဖြစ်ပါတယ်။နောက်ဒူးကတော့စာရေးဆရာစာနယ်ဇင်းဆရာဆရာဦးဖွင့်ပင်ဖြစ်ပါတယ်။ဆရာတို့နှစ်ယောက်စလုံးမင်္ဂလာပါလို့နှုတ်ခွန်းဆက်ပါတယ်ခင်ဗျာ။မင်္ဂလာနှစ်သစ်ဖြစ်ပါစေခင်ဗျာ။
မင်္ဂလာပါခင်
ဗျာ။ပထမဦးဆုံးဆရာဝန်ဖေနဲ့စားလိုက်ပါရစေ။ဆရာနှစ်သစ်ရောက်ပြီးလွတ်တော်သစ်အစိုးရအဖွဲ့သစ်တွေပေါ်လာတော့မယ်။မြန်မာတွေခေါင်းထောင်နိုင်တော့မလားဆရာ
။အဲ့ဒါကတစ်ချက်ရှိရယ်ဘာမှတစ်ချက်ကတော့ဟိုယုံကြည်မှုနဲ့ပတ်သက်လို့ဇဝေဇဝါဖြစ်နေတော့ဘာလို့ဆိုတာနှစ်ပေါင်းမြောက်များစွာမယုံမယဲဖြစ်ခဲ့ရတဲ့အကျင့်ရှိတယ်။အဲ့တော့အခုမယုတ်ကြုံလေးဖြစ်နေတယ်။တချက်ကတော့ယုံကြည်တဲ့ဟာကသက်သေတင်ကြတာပဲပါရှိလို့ဆိုတော့ရွေးကောက်ပွဲမှာတနိုင်ငံလုံးပေါ့လေ90ရာခိုင်နှုန်းတော့ဒီတောင်မျိုးကမ်းမျိုးဆိုသလိုမဲပေးလိုက်ကြတယ
်ဟုတ်ကဲ့
ဒါဣသရဲ့ယုံကြည်မှုကိုပြတဲ့လက္ခဏာတစ်ခုလို့ထင်ရှားတယ်လို့ကျွန်တော်ယူဆပါတယ်က
ဟုတ်ကဲ့ဆိုတော့ခေါင်းထောင်နိုင်ဖို့အတွက်ဒီတော့မှနိုင်ငံတကာမှာမြန်မာနိုင်ငံသားဟေးလို့ဂုဏ်ယူနိုင်ဖို့အတွက်ဆရာရဲ့ယုံကြည်မှုကတော့ဇဝေဇဝါဖြစ်နေတော့မယ်ပေါ့လေဆရာဦးဖေမြင့်ကရောဆရာကျွန်တော်တို့မြန်မာနိုင်ငံသားတွေခေါင်းထောင်မော်ကြွားနိုင်တော့မယ်လို့နှစ်သစ်မှာဆရာယူဆပါလား
ဟုတ်ကဲ့ကျွန်တော်ကတော့မျှော်လင့်ပါတယ်เนาะဒါနဲ့လည်းဆိုဆရာကြီးဦးဖေပြောသလိုပေါ့เนาะဆရာတို့မယုံမယုံနိုင်လေးတဲ့ပေါ့เนาะကျွန်တော်ကတော့ဒါသာကျွန်တော်တို့ဒေတာဆိုပြောင်းတဲ့ဒေတာဆိုတာအဲဖြစ်တော့မယ်ဆိုတော့အဲလက္ခဏာရတဲ့တော်တော်များများခင်ဗျားရှာတွေ့နေရတယ်လောက်ကိုင်းနေဖြစ်တဲ့ဆောင်လို့ဒါတကယ်ဖြစ်မှာကျွန်တော်တို့နေရတယ
်ကျွန်တော်တို့ဒီအစီအစဉ်အတွဲ VOE Burmese view မြန်မာဌာနရဲ့ Facebook fan page ပေါ့လေ Facebook စာမျက်နှာကနေပြီးတော့ကျွန်တော်တို့ကြော်ညာခဲ့ပါတယ်အဲ့ဒီမှာမှတ်ချက်လာပေးကြတဲ့တော်တော်ရှင်တွေရှိပါတယ်အဲ့ဒီပြီးအထူးကျေးဇူးတင်ပါတယ်အဲ့ဒီထဲကကျွန်တော်မှတ်ချက်တချို့ကိုအချင်းချင်းကျွန်တော်ပြောပြရစီဒီမှတ်ချက်တွေကခုနဆရာကြီးဦးဝင်းဖေတို့ဆရာဦးဖေမြင့်တို့ပြောထားတဲ့သဘောထားမှတ်ချက်တွေနဲ့လည်းအတိုင်ငယ်ထင်ရနေလို့ပါတော်ရရှင်တယောက်ကပြောပါတယ်လာမယ့်အစိုးရအသစ်မှာလုတ်ပိုင်ခွင့်ကအသိမြင်သေးပါဘူးတဲ့ဒီတဲ့ဝင်ကြီးကိုကြော်နိုင်မှလောလောဆယ်လုတ်ပိုင်ခွင့်ဖြစ်မှာပါတဲ့စူးစီးချုပ်ကနေရာတကာချုပ်ကင်နေကျင်တာတဲ့ဖွဲ့စည်းပုံ436ကိုပြင်နိုင်မှအစိုးရအသစ်ထိန်းကြီးလို့ရမယ်ထင်ပါတယ်တဲ့နောက်တစ်ယောက်ကတော့ကျွန်တော်ကတော့ဗိုလ်ချုပ်စကားအတိုင်းပဲပြောချင်ပါတယ်တဲ့လွတ်လပ်ရေးရတာနဲ့ပဲဗတိသာပင်မြေကမပေါက်နိုင်ဘူးဆိုသလိုဒီမိုကရေစီရတာနဲ့တော့ဖြစ်လာမှာမဟုတ်သေးပါဘူးတဲ့နောက်တစ်ဦးကပြည်တွင်းချင်းချင်းအမြန်ဆုံးရမှပြည်သူတွေမျှော်မှန်းတဲ့ပန်းတိုင်ကိုမြန်မြန်ရောက်မယ်လို့ယုံကြည်ပါတယ်တဲ့ဇာဝန်ပြေခင်ဗျာလူတွေကဒီအခြေအနေအစ်ကိုစောင့်စားခဲ့ရတာနှစ်ပေါင်းများစွာကြာပါပြီလူတွေကမျှော်လင့်ချက်တွေကလည်းပဲအင်မတန်ပြင်းထန်ပါတယ်အင်မတန်မြင့်မားပါတယ်ဆိုတော့ဒီမျှော်လင့်ချက်တွေပြင်းထန်မြင့်မားတဲ့မျှော်လင့်ချက်တွေရဲ့ရာခိုင်နှုန်းဘလောက်လောက်များဖြစ်လာလိမ့်မယ်လို့ဆရာတွေးလဲဆရာ
ကျွန်တော်ကတော့အကောင်းမြင်ဝါဒီဗျ
ဟုတ်ကဲ့
ကျွန်တော်က90အနည်းဆုံးကျွန်တော်မျှော်လင့်နေကြ
ဟုတ်ကဲ့
လူတွေကဒီပြီးခဲ့တဲ့ရွေးကောက်ပွဲကြီးမှာဒီသူတို့ပြည်သူအများရဲ့အခွင့်အရေးတွေရအောင်လို့ဆိုပြီးတော့ယုံကြည်မှုအပြည့်နဲ့မဲပေးခဲ့တဲ့အပြင်မဲပေးပြီးတဲ့အခါမှာသူတို့ရွေးချယ်မှုကမှန်ကန်တယ်ဆိုတာကိုသက်သေပြဖို့သူတို့ဟာအယံလင်းဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်တရားရွေးကောက်ပွဲတွေနဲ့မတူပါဘူးနှစ်ပေါင်းများစွာစောက်ပြီးတော့မှသူတို့ပြည်သူအမှန်နဲ့နော
်ဟုတ်ကဲ့
သူတို့အဆုံးပြအမှန်နဲ့ဆိုတာကိုသူတို့ပြဖို့ဆိုတာသူတို့ကိုယ်တိုင်ဒီအုပ်ချုပ်ရေးတွေစီမံခန့်ခွဲရေးတွေမှာစိတ်ပါလက်ပါပါဖို့ပါဝင်ပြီးဆင်နွှဲကြဖို့ကူညီကြဖို့သူတို့စိတ်အားထက်သန်နေတယ်လို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့အမတန်မြင့်မားတဲ့လူလူရဲ့အမတန်မြင့်မားတဲ့မျှော်လင့်ချက်တွေ90ရာခိုင်နှုန်းထက်မနည်းတော့ပြည့်လိမ့်မယ်လို့ဇာဝုန်ဖေကယုံကြည်ပါတယ်။ဇာဝုန်ဖေမြင့်ခင်ဗျာကျွန်တော်ခုနဇာဝုန်ဖေကိုမေးတာကဇာဝုန်ဖေရဲ့သဘောထားကိုကြားကျင်ခဲ့တာကအမတန်မြင့်မားနေတဲ့မဲဆန္ဒရှင်လူလူရဲ့မျှော်လင့်ချက်အခြေအနေအစ်စ်အခင်းကျင်းတဲ့အောက်မှာအကောင်းကြီးဖြစ်တော့မယ်ငါတို့တိုင်းပြည်တော့ကောင်းပြီဟေ့လို့အမတန်မြင့်မားနေတဲ့မျှော်လင့်ချက်တွေဘလောက်ရာခိုင်နှုန်းလောက်ထိပြည့်မယ်လို့ဇာကယုံကြည်ထားပါတယ်။
ရခိုင်နှုန်းနဲ့တော့ဟိုပြောဖို့ခက်ပါတယ်ဒါပေမဲ့ပြည်သူလူထုကဟိုတခက်နဲ့မဲပေးထားတယ်အဲတော့ပြည်သူလူထုကညှော်မှန်းချက်တင်မကဘူးဗျာ
အပြီးမြောင်မန်းတဲ့ထားတဲ့ဒီတို့ပြည်သူတို့ရဲ့မြောင်မန်းချက်တွေအောင်မြင်မှုအတွက်အဲလုံဆောင်ရမယ်ဆိုလဲဝန်ဝန်လုံဆောင်မှုအဆင်းသင့်ရှိနေတယ်စကားတက်ကြွနေတယ်ထက်တန်နေတယ်လို့ကျွန်တော်တို့မြင်ပါတယ်ဒါကြောင့်မလို့ဟိုတချို့ကစိုးရင်တာကပြည်သူမြောင်မန်းချက်ကမြင့်နေတယ်အဲ့ဒီအတိုင်းဖြစ်နိုင်ပါမလားလို့ဆိုတယ်ဒါပေမဲ့လို့အခုကပြည်သူကသူကိုယ်တိုင်ပါဝင်တဲ့ကိစ္စမှာဆိုရင်မအောင်မြင်ဘူးဆိုရင်တော့မှဘယ်ခက်ခဲတဲ့ကြောင့်မအောင်မြင်ဘူးဆိုတော့သူနားလေတယ်အောင်မြင်တဲ့သူဘယ်လိုလုပ်လိုက်လို့အောင်မြင်တယ်အဲ့တော့ကိုအောင်မြင်အောင်ဆိုရင်တော့ဘာတွေလုပ်ရမလဲဆိုတဲ့အဲဒီလိုအသိစရာတွေရှိပြီးတော့လောက်ချက်လိမ့်မလို့ကျွန်တော်ကတော့မျောလင့်တယ
်ဟုတ်ကဲ့လူလူကခိုင်ကြည့်ပြီးတော့မျောလင့်နေတာမဟုတ်ဘဲနဲ့သူတို့ကိုယ်တိုင်တင်လိုက်တဲ့အစိုးရအတွက်အောင်မြင်အောင်သူတို့ကိုယ်တိုင်လည်းပဲဝင်လှုပ်ဖို့အတွက်အစဉ်သင့်ဖြစ်နေတာကြောင့်အောင်မြင်မယ်လို့ဆရာရဲ့ယုံကြည်ချက်ဟုတ်ကဲ့ပါဆရာကျွန်တော်ပထမဦးဆုံးဒိုင်းရဲ့ဆွေးနွေးမဲ့တော်တော်ရှင်တူကိုဖိတ်ခေါ်ပါရစေမြန်မာနိုင်ငံတွင်းကပါဦးစိန်ထွန်းဖြစ်ပါတယ်ဦးစိန်ထွန်းခင်ဗျာဦးစိန်ထွန်းကိုယ်တိုင်ကရောနှစ်သစ်မှာခင်းကျင်းသစ်အချိန်နေသစ်အစိုးရသစ်လှွတ်တော်အသစ်အဲ့ဒီအသစ်တွေအောက်မှာမြန်မာနိုင်ငံသားတွေခေါင်းထောင်မော်ကြွားနိုင်တော့မလားဦးစိန်ထွန်း
ကောင်းဖောင်မတော်နေဘူးတော့2016မှာလိုလိမ့်မှုလည်းကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ဘာကြောင့်လဲဆိုတော့ဟယ်လို
ဟုတ်ကဲ့ကြားပါတယ်ပြောပါခင်ဗျာ
ဘာကြောင့်လဲဆိုတော့ဒီတော့အစိုးရကိုပါဝင်ပံ့ပိုးပေးမယ်ရက်ကွက်ကြီးကအုတ်ချုပ်မှုစေကြီးစေဖို့တော့မှကုတင်ပြီးသိချတဲ့မူဝါဒတွေမရှိတဲ့အတွက်2016ခုနှစ်မှာတော့ကောင်းဖောင်မတော်နိုင်မှုလိုလိမ့်ဦးမယ်လို့ကျွန်တော်ကမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဦးစိန်ထွန်းကျေးဇူးအများကြီးတင်ပါတယ်တခါဒါကုဏတော်ကဆရာနှစ်ယောက်ကလည်းပဲဒီကနေ့ပတ်သက်လို့ပြောထားတာရှိပါတယ်ကျွန်တော်နောက်ထပ်သောတာရှင်တူကိုတစ်ဆက်တည်းဖိတ်ခေါ်လိုက်ပါမယ်ပြီးတော့မှဆရာနှစ်ယောက်ရဲ့သဘောထားကိုကျွန်တော်တို့ထပ်ကြားကြတာပေါ့ခင်ဗျာဒီကုတယောက်ကတော့သူကထိုင်းနိုင်ငံကအုံဖြန်ဒုက္ခသည်စခန်းမှာရောက်နေတာပါဦးတန်းထွန်းပါဦးတန်းထွန်းဦးတန်းထွန်းကိုယ်တိုင်ကဒုက္ခသည်စခန်းထဲမှာရောက်နေတယ်ဆိုတော့ဦးတန်းထွန်းရဲ့မျှော်လင့်ချက်ကရောဘယ်လိုရှိသလဲဗျာ
အာဟုတ်ကဲ့ပါခင်ဗျာကျွန်တော်ကတော့ကျေးဇူးကြားတော့ကျွန်တော်တို့ပါတီစတင်ဖွဲ့စည်းတဲ့ကာလပါတီခေါင်းဆောင်အဖြစ်ပါဝင်ခဲ့တဲ့ဒေါက်တာဆန်းစုကြည်နောက်တစ်ခါဒုတိယအကြိမ်မှာပြည်သူက1990ခုနှစ်မှာရွေးကရွေးချယ်တင်မြှောက်ပေးတဲ့အတွက်လူမှုခေါင်းဆောင်ဖြစ်ခဲ့တယ်ခင်ဗျာလူမှုခေါင်းဆောင်ကနေပြီးတော့အဲ့ဒီအနေနဲ့တစ်ဆင့်ကမ္ဘာငြိမ်းချမ်းရေးပွဲဖြစ်ရှင်ဖြစ်တဲ့အတွက်ကြောင့်ကမ္ဘာငြိမ်းချမ်းရေးပွဲဖြစ်ရှင်ကိုယ်တိုင်ဒီမှနိုင်ငံမှာဦးစီးဦးဆောင်လုပ်ရမှာဖြစ်တဲ့အတွက်ကြောင့်ဒီကိစ္စနဲ့ပတ်သက်လို့ငြိမ်းချမ်းစွာအတင်ကူးကြောင်းရေးကာလကိုကျွန်တော်တို့ခေါင်းဆောင်အနေနဲ့ချက်တမ်းပြီးတော့အကောင့်ထဲပေါ်တဲ့နေရာမှာလူစုရဲ့စိတ်ချမ်းသာမှုနဲ့တိုင်းပြည်ရဲ့တရားဝါကျော်မှုကိုရလိမ့်မယ်လို့ကျွန်တော်ယုံကြည်ပြောနေပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဦးတန်းထွန်းကကျွန်တော်တစ်ဆက်တည်းပြလိုက်ချင်တာဒုက္ခသည်စခန်းထဲမှာဆိုတော့ဦးတန်းထွန်းတို့လိုဒုက္ခသည်စခန်းထဲမှာရောက်နေတဲ့လူတွေအစိုးရအသစ်တက်ပြီးတဲ့အခါကျရင်ကိုယ်နိုင်ငံကိုပြန်ခွင့်ရတော့မယ်လို့ရောမျှော်လင့်ထားကြလား
အာဟုတ်ကဲ့ခင်ဗျာမျှော်လင့်ထားအောင်လည်းမဟုတ်ပါဘူးခင်ဗျာကျွန်တော် UNHCR မှာကျွန်တော်တို့စီရင်အောင်သွားပြေးပြီးပါပြီခင်ဗျာပြောလင်းထောင်းနေမှာမကပါဘူးကျွန်တော်တို့တော်တော်များများကဒီအပေါ်မှာယုံကြည်လက်ခံပြီးရေးသားနိုင်တဲ့ခေါင်းဆောင်ဖြစ်တဲ့တောင်ကျွန်တော်တို့ပြန်ဖို့အတွက်ကြိုးစားနေပါလေခင်ဗျာ
ဦးတန်းထွန်းတို့မြန်မာပြည်ကိုပြန်ဖို့ဆိုပြီးတော့စီရင်အောင်ပေးထားပြီးပြီပေါ့
ဟုတ်ကဲ့ခင်ဗျာ UN ACR မှာကျွန်တော်စီရင်သွားပြင်ပြထားပါပြီခင်ဗျာ
ဟုတ်ကဲ့ဦးတန်းထွန်းကျေးဇူးအများကြီးတင်ပါတယ်ဒုက္ခသည်စခန်းထဲကနေပြီးတော့အခုလူမျိုးဆက်သွယ်ပြောဆိုတဲ့အတွက်ဆရာဝန်ဖေခင်ဗျာကျွန်တော်တို့အခုပဲကြားခဲ့ပါတယ်ဒုက္ခသည်စခန်းထဲမှာရှိနေတဲ့ဒုက္ခသည်တွေရဲ့မျှော်လင့်ချက်ကတော့မှဒီလောက်ကြီးနေတာဆရာဗမာပြောချင်ပါလေဆရာဆရာမှတ်ချက်
ဒီချိန်မှာတော့ဒေဂျာမော့ကအားလုံးကတက်ကြွနေတာပါကျွန်တော်ကစောစောတုန်းကအပြင်ကအမြင်တစ်ခုပေါ့လေ
ဟုတ်ကဲ့
မောကြွားနိုင်တဲ့အဆင့်ပေါ့လေ
ဟုတ်ကဲ့
မောကြွားနိုင်တယ်ဆိုတာကအဆင့်အမျိုးမျိုးကြီးတယ်ဗျအဲတခုကကျွန်တော်တို့ဈေးဝါးကြီးဘာကစပေါ့လေခြေကအားလုံးကျွန်တော်တို့ဘုံဘုံနဲ့တိုင်းနဲ့အောင်မြင်တဲ့အတွက်ဆိုတာနောက်တခုကတော့ဘူလာဝထားပါတော့ဗျာနောက်တစ်ခုကတော့ဒီစီပန်ခါခွဲရည်နဲ့ပတ်သက်လို့စစချင်းအဲ PV ပြင်းပြမလုံနိုင်သေးဘူးဆိုတဲ့အချက်ပေါ့ဗျာ
ဟုတ်ကဲ့
နောက်အဲ့ဒါတဲ့ဒီမောကြွားနိုင်တာကကျွန်တော်တို့ကအာဏာလွဲပြောင်းမှုကရမယ်ဆိုရင်ကျွန်တော်တို့ကတကယ်လွတ်လပ်တဲ့လူတွေဖြစ်သွားပြီဝေဘာနိုင်နဲ့ပြောနိုင်နဲ့ဆိုနိုင်နဲ့တရားဥပဒေဆိုင်ကတရားမျှတ၍ဟိုလွတ်လပ်သောအဲ့ပြည်သူအန္တရာယ်တက်လာတယ်ဒါဟာအလုံးဝန်းဝင်ကြွားစရာကောင်းတဲ့ကိစ္စပါ
ဟုတ်ကဲ့ဆရာ
ဒီကောက်ဝပြီးတဲ့အချိန်မှာဒီအခုနိုင်သွားတဲ့ပါတီရဲ့ခေါင်းဆောင်ကအညွန်မြင့်ရှိသွားတဲ့ကြိုပြီးပြောတယ်နိုင်တဲ့အတွက်ဆိုပြီးတော့တဲ့ဝန်ကြွားခြင်းမော်ကြွားခြင်းထားကုန်ညှိထားကြခြင်းမလုပ်ကြပါနဲ့ထိန်းညပါဆိုလို့ထိန်းထားတာဗျာ
ဟုတ်ကဲ့
တကယ်တမ်းဆိုလို့ရှိရင်အဲ့ဒီလိုအမျိုးမြင်ရှိတဲ့ဒိန်းကုတ်မှုမရှိဘူးဆိုရင်အတော်ကြီးကို
မော်ဂျွာဘူးညရမယ်နေထိုင်ရှိပါတယ်ဟုတ်ကဲ့ပါဆရာအဲ့ဒါကြောင့်ဘုကအာသာဝက်ပြီးပြီဆိုရင်တော့အဲ့ဒီအချက်နဲ့တော့မော်ဂျွာနိုင်တော့မှာသိကြပါလေကဟုတ်ကဲ့ဆရာအချိန်တော့ဆိုရင်မြန်မာနိုင်ငံသားတွေကစုကြပါစုကျွန်တော်ဒါနမူနာတစ်ခုအနေနဲ့ပြောတာပါမြန်မာနိုင်ငံသားတွေအတွက်ပြပခီးသွားတဲ့အခါမှာထုတ်ပြီးတဲ့ပတ်စပို့ကပြီးပြီးနိုင်ငံကူးလက်မှတ်ပေါ်လေပတ်စပို့ဆောက်ကအနည် ူနီးရှားစသည်အပြင်ဒီထက်ဝေးတဲ့နိုင်ငံတွေဖြစ်လိုက်ပါအောင်ကျွန်တော်တို့အဲ့ဒီဒေသတွင်းနိုင်ငံတွေဒီမှာတောင်မှဒီစာအုပ်ကိုမြင်တာနဲ့မြန်မာနိုင်ငံသားမှန်သိပြီးတော့အဲ့ဒီလေစိတ်တွေမှာမတူတဲ့အခြေအနေမျိုးနဲ့ဆက်ဆံခံခဲ့ရတာတွေကျွန်တော်ကတွေ့ခဲ့ကြားခဲ့မြင်ခဲ့သိခဲ့ရဘူးပါတယ်ဆရာဦးဖြင့်အနေဆုံးဆင့်အဲ့ဒီအခြေအနေလောက်ကကြော်သွားနိုင်ပြီလို့ပြောလို့ရပြီလားဆရာ
ဟုတ်ကဲ့အဲ့ဒါကတော့နိုင်ငံတကာနဲ့ဆက်ဆက်တဲ့အပိုင်းပေါ့ဗျာနော်ဟိုပထမဆုံးပြောချင်တာကတော့ကျွန်တော်တို့တိုင်းပြည်ပြည်သားတွေကဆရာဆိုဦးဝင်းပြည်ဆိုဆိုပြောသလိုကျွန်တော်လွတ်လပ်တဲ့အနေအထားတွေရောက်လာတဲ့အခါကျတော့လူတွေလွတ်လပ်တဲ့လူတွေဖီပီပီနော်ဒီခေါင်းမော့နိုင်တဲ့အနေအထားမျိုးတော့အရင်ဆုံးရှိလာမှာဗျာပြီးတော့နောက်ဆိုဆိုကျွန်တော်ပြောသလိုကျွန်တော်တို့တိုင်းပြည်ရဲ့အခုကြောင့်ဒီဒီမိုကရေစီအခုကြောင့်နဲ့တိုင်းပြည်ကွန်ပျူတာတွေကိစ္စတွေမှာကိုယ်တိုင်ပါဝင်လို့ရလာမယ်နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်တို့ဒီခေါင်းဆောင်မှုပေါ့နော်ခေါင်းဆောင်မှုကအရင်တော့ကွာခြားသွားလိမ့်မယ်အခုကျွန်တော်တို့ရွေးချယ်ထားတဲ့လမ်းကြောင်းကသိမြရေးနော်ငင်းကြံရေးဆိုတဲ့လမ်းကြောင်းကိုရွေးချယ်တယ်။သိမြရေးငင်းကြံရေးရှိလာလို့ရှိရင်ကျွန်တော်တို့တိုင်းကခုံဖြိုးရေးရလည်းပဲကျွန်တော်တို့လော်လကူနဲ့ဖြစ်လာလိမ့်မယ်လို့မြင်တယ်။လော်လကူဆိုတာအခက်အခဲတွေရှိရရှိမှာပေါ့သို့တော့ဒီနောက်လို့နောက်ရှက်နေတဲ့တန်းတားနေတဲ့အနေအထားတွေဖြက်စီးနေတဲ့အနေအထားတွေကနေကင်းလွတ်တဲ့အတွက်ကြောင့်မလို့ဒီဆောက်ရင်ဒီဆောက်တော့ကျွန်တော်တို့အကျိုးရလက်ရှိအနေအထားတွေဖြစ်လာလိမ့်မယ်။ပြီးတော့နောက်ကိုယ်ပင်မြန်တာမှုပေါ့နော်ပြီးတဲ့နောက်အဂရိလိုက်စားမှုဘာညာစသဖြင့်အဲ့ဒီလိုဟာတွေကိုလည်းအဲရှင်းလင်းတဲ့အလုပ်ကိုအထူးပြုရအောင်လုပ်တာလို့ရှိရင်ကျွန်တော်တိုင်းပြည်ဒေသတွေကကိုလုံးတော့ကိုခံစားရဆိုတဲ့အနေအထားမျိုးကိုဒီနှစ်ပိုင်းထဲမှာတင်စတင်ပြီးတော့အနေချင်းကြီးစမ်းလို့ရလာမယ်အဲ့ဒါဆိုရင်ရှေ့အတွက်ညှော်လင့်လို့ရလာမယ်ငါတို့ကဘယ်လောက်ဆိုရင်တော့ဘယ်လိုအနေအထားမျိုးလောက်ဖြစ်ရောက်လာမလို့မြင်လာလို့ရှိရင်လူတွေကနည်းနည်းတော့ဟိုကောင်းကုန်နေရနေကောင်းတော့မော့လာနိုင်မလို့မြင်တယ်ကျွန်တော်တို့တိုင်းပြည်ကအခုပြောင်းလာအရှင်ပြည်အောင်မြင်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီနိုင်ငံရေးအခွင့်အရေးတွေလွတ်လပ်ခွင့်တွေရလာသလိုစီးပွားရေးအားလည်းကွန်ထရိုးလာတာလာပြီဆိုတော့မြင်ရင်အိန္ဒိယအိန္ဒိယတိုင်းပြည်တွေကလည်းကျွန်တော်တို့တိုင်းပြည်အောင်စိုက်လာမယ်ကျွန်တော်တို့တိုင်းပြည်ရဲ့အခုပြောင်းအောင်မြင်မှုဒီတချို့ပြောသလိုဒါတချို့ကျွန်တော်တို့အာဏာရှင်စနစ်အောင်မြင်တဲ့တိုင်းပြည်တွေသိမလို့လက်သေးတဲ့တိုင်းပြည်တွေဖို့ဆိုရင်တော့မှားပြီးတော့အပေါင်း90အာဏာရှင်စနစ်အောက်ကနေပြီးတော့လွတ်မြောက်ပြီးတော့ကူးပြောင်းနေပြီးတိုးတက်နေပြီဆိုတဲ့ဟာဒီနမူနာပြပြဖြစ်တဲ့အတွက်ကြောင့်အဲ့ဒါဒီလည်းပဲကျွန်တော်တိုင်းပြည်အတွက်ကောင်းမွန်စရာပေါ့နော်ကျွန်တော်ဒီမျိုးတွေအတွက်ဂုဏ်ယူစရာတစ်ခုဖြစ်နိုင်တယ်လို့ကျွန်တော်ကတော့စဉ်းစားမိတယ်
ဟုတ်ကဲ့ဆရာကျွန်တော်ဆရာပြောတာကိုကျွန်တော်ဒူရဲနေနဲ့အမြဲတမ်းသဘောတူပါတယ်မြန်မာနိုင်ငံရဲ့အပြောင်းလဲအခြေအနေနိုင်ငံရေးအခြေအနေဟာဘယ် political playbook ဘယ်စာအုပ်ဘယ် theory တွေမှမပါသေးတဲ့အခြေအနေပါခံမှန်းသုံးသပ်ချက်တွေရလဲအများအားလို့လွဲခဲ့တာကြီးပါပဲတကယ်လို့သာမြန်မာနိုင်ငံကဒီပုံစံအတိုင်းပုံမှန်လေးဆက်သွားမယ်ဆိုရင်တော့ဒါကူကတီချာအထူးပြုလေးလာစရာအခြေအနေတစ်ခုဖြစ်လိမ့်မယ်လို့ကျွန်တော်ကိုယ်တိုင်လည်းပဲအဲ့လိုယူဆပါတယ်ထိုင်းနိုင်ငံကနောက်ထပ်ဝင်ရောက်တိုက်ရိုက်ဆွေးနွေးမယ့်သောတာရှင်2ကိုဖိတ်ခေါ်ချင်ပါတယ်ကိုတီးလည်းမူတိုက်ရိုက်လီလိုင်းရဲ့ပင်တိုင်သောတာရှင်2ပါကိုတီးလည်းမူကြားရပါတယ်နော
်ဟုတ်ကဲ့ကြားပါခင်ဗျာ
ကဲကိုတီးလည်းမူကလည်းထိုင်းနိုင်ငံမှာကိုယ်တိုင်ရှိနေတာဆိုတော့ကိုတီးလည်းမူဘယ်လိုသဘောရသလဲမြန်မာနိုင်ငံသားတွေကောင်းထောင်နိုင်တော့မလား
ဟုတ်ကဲ့ခင်ဗျမြန်မာနိုင်ငံသားတွေခေါင်းထောင်နိုင်ဖို့ကတော့အလားအလာအများကြီးရှိပါတယ်ခင်ဗျကျွန်တော်တို့ကလည်းအနေနဲ့ဒီလိုဒီအန်ဒီပေါ်တော့မခင်ကြပါဘူးကျွန်တော်ကိုယ်တိုင်ကလည်းစောခဲ့တာရှိပါတယ်ခင်ဗျအဲ့ဒါအတွက်ကျွန်တော်တို့ကတော့ဝမ်းသာပါတယ်နော
်ဒါ
ပေမဲ့ကနော်ဒီလက်ကျောင်းလူတမ်းမှုနဲ့ပတ်သက်ပြီးတော့အခုခိုင်းဆူရလှုပ်လိုက်တဲ့အချက်ကျွန်တော်မြန်မာနိုင်ငံကိုနော်အမှောင်ချလိုက်တဲ့သဘောမျိုးမှာဖြစ်နေတယ်ကြနော်အဲ့ဒီဒီနိုင်ငံဖြစ်အောင်သူကလှုပ်ဆောင်လိုက်တဲ့သဘောမျိုးဆိုတော့ကျွန်တော်ကဘလို့နေလက်ရှိအစိုးရအဖွဲ့အစည်းတွေကဘယ်လိုလုပ်ဆောင်ကြမလဲဒီဒီဘယ်လိုလုပ်ဆောင်ကြမလဲဆိုတော့ဒါကျွန်တော်စိတ်ဝင်စားပြဖြစ်နေပါတယ
်ဟုတ်ကဲ့ကိုတီလည်းမူ
ဒီခိုင်းနေတာဆရာလုပ်ဆောင်မှုကတော့ကျွန်တော်လုံးဝလက်ခံနိုင်ကြမရှိဘူးလို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကိုတီလည်းမူကျေးဇူးအများကြီးတင်ပါတယ်ဆရာဦးမေခင်ဗျာကျွန်တော်ကမြန်မာနိုင်ငံသားတွေဟလာကောင်းထောင်နိုင်တော့မလားမော်ကြွားနိုင်တော့မလားလို့ဆိုတဲ့နေရာမှာအခုနောက်တော်တော်ရှင်ကိုတိလိမ်မှုပြောသွားသလိုလေကျွန်းဖြစ်ရလိကဒါကျွန်တော်နမူနာတစ်ခုနဲ့ပြောတာပါကျွန်တော်တို့ဒီအကြောင်းကိုပြောဖို့ဒီထဲမှာမပါပါဘူးဟလာမြန်မာနိုင်ငံသားတွေပြည်ပနိုင်ငံတွေမှာစူကြပါစုအသက်ခံရတယ်လို့ဘာလို့ဆိုတော့ချိန်တုန်းကအများကြီးဖြစ်ခဲ့တာပါလူမသိသူမသိနဲ့ဖြစ်ခဲ့တာကြီးလည်းအများကြီးပါဆရာတို့ကျွန်တော်တို့သိခဲ့တာကြီးလည်းအများကြီးရှိပါတယ်ဆိုတော့မြန်မာနိုင်ငံပြောင်းလဲသွားတာနဲ့အမျှအဲ့လိုမျိုးပေါ့လေပြည်ပနိုင်ငံဒီမှာမြန်မာနိုင်ငံသားတွေကြုံတွေ့ရတဲ့အခြေအနေတွေဒီငိုဖြစ်ခဲ့တာတွေပို့ပြီးတော့တက်တာသွားမယ်ပို့ပြီးတော့အနေဆုံးအပြည့်နဲ့ပို့ပြီးတော့အကာအကွယ်အကူအညီတွေရလာမယ်မြန်မာနိုင်ငံသားဆိုရင်တဘောကအေးသူထင်တိုင်းတော့လုပ်လို့မရဘူးဟေးသူတို့မှသူတို့အစိုးရကသူတို့ကိုကြီးစုဆောင်ရှောက်တယ်ဆိုတာမျိုးလောက်ဖြစ်လာမယ်လို့ဆရာဦးဖေယူဆပါသလားဆရာ
ကျွန်တော်ကတော့အဲ့ဒါအများကြီးတိုးတက်မယ်လို့ကျွန်တော်လုံးဝယုံကြည်ပါတယ်ဘာလို့ဆိုတော့တစ်ချိန်လုံးက ဒီတိုင်းမြေတွက်သွားတဲ့လူရာခိုင်နှုန်း90လောက်ဟာဒီအစိုးရဆန့်ကျင်တဲ့စိတ်ရှိတယ်ညီရွက်ချက်တွေရှိတယ်အဲ့ဒါကြောင့်မို့တိုင်းပြည်မမအစိုးရရဲ့ဖန်ယုံတွေကိုတိုင်းကဂရုမစိုက်ပါဘူးလူကလည်းအတင်းနဲ့အများရန်သူလူသဘောထားနေတဲ့အနေအထားတွေတွေးရတယ်ဗျ။အဲဒါအကာအကွယ်ပေးစရာရှိရပါအောင်အမြောက်အများချွေရင်းပါလေ။အဲ့ဒါအခုတော့အဲ့လိုမဟုတ်တော့ဘူး။ပြည်သူအစိုးရဖြစ်တယ်။ပြည်သူတွေကလည်းဒီအစိုးရကိုမဆန့်ကျင်တော့ဒါကြောင့်မို့ဒီအစိုးရကခန့်နဲ့တန်ယုံတွေကိုလေညွန်ကြားချက်တွေအပြည့်ရှိမယ်။မမပြည်သူတွေကိုအကာအကွယ်ပေးရမယ်၊ကူညီရမယ်။အဲ့ဒီအခြေကွာတိုးတက်မှုကအများကြီးကွာပါလိမ့်မယ်။
ဟုတ်ကဲ့
ဒီ ဥဆိုင်တာချင်းအများကြီး꽈လိမ့်မယ်လို့ကျွန်တော်လုံးဝယုံကြည်ပါတယ
်ဟုတ်ကဲ့ဆရာဆရာဦးဖေးမြင့်သဘောထားလဲကြားပါစီ
ဟုတ်ကဲ့ခင်ဗျဟိုတစ်ချိန်တုန်းကကျွန်တော်တို့မြန်မာပြည်ကနေပြီးတော့တိုင်းတစ်ပါးကိုထွက်သွားတယ်ဆိုတာဆရာကြီးဝဲပြပြောသလိုအစိုးရနဲ့မတင်းတင်းနဲ့အကြောင်းနေတဲ့အများကြီးပါတော့ဗောနော်နောက်တစ်ခုကဘာဆိုဟိုကျွန်တော်တိုင်းပြည်ကလွတ်လပ်ခွင့်တွေမရှိဘူးနောက်ပြီးတော့အခွင့်အလမ်းဗောနော်တိုးတက်ဖို့အခွင့်အလမ်းတွေမရှိဘူးမရှိတဲ့အခါကျအခွင့်အလမ်းဘယ်မှာရှိတယ်လဲတိုင်းတစ်ပါးမှာရှိတယ်တိုင်းတစ်ပါးမှာဆိုဘယ်နေရာရှိတယ်ဒီကမ္ဘာလုံးမှာရှိတယ်ကျွန်တော်တို့အိနီနာချင်းတိုင်းပြည်တွေဟိုကမ္ဘာနဲ့ရှင်းလိုက်ရင်တိတ်မတိုးတက်ပြမလို့ကျွန်တော်တို့ရဲ့ဆိုင်တော့ဒီဘက်မှာအခွင့်အလမ်းရှိသေးတယ်ဆိုပြီးကျွန်တော်စီကတွားချက်တော့ဗောဗျာတွားချက်ရတဲ့အခါကျတော့ကျွန်တော်တို့ဒီပြားသွားပြင်ဒါအားလုံးလည်းသိပါတယ်ကျွန်တော်တို့ဒီအင်မတန်မှနိုင်ကြတဲ့အလုပ်ဒီမှာဝင်လို့ရတယ
်
ကျွန်တော်တို့ဒီတရားဝင်သွားနိုင်တာမဟုတ်တဲ့ဆိုကြောင့်မို့လို့ကျွန်တော်တို့မှာအဲတရားဝင်ရပိုင်ခွင့်တွေတောင်းဆိုလို့မရဘူးစောစောဆရာကြီးဝင်ပြီးပြောသလိုမိမိတန်ယုံတွေဘာတွေအကာအကွယ်တွေလည်းမရဘူးပေါ့နော်အဲ့ဒီအနေထားတွေဒီကျွန်တော်တိုင်းပြည်လွတ်လပ်သွားပြီဆိုတဲ့အနေထားနိုင်ငံရေးရလွတ်လပ်မှုတွေရှိလာပြီဟိုတိုင်းပြည်ထဲမှာလည်းအခွင့်အလမ်းတွေအရင်ကတည်းကပိုပြီးရှိလာပြီဆိုရင်ကျွန်တော်တို့တော်တော်နိုင်ကြတဲ့အနေထိုင်းနဲ့တိုင်းတစ်ပါးကိုသွားစရာမလိုတော့ဘူးအဲ့ခါကျတော့ဆောဆောကပြဿနာမျိုးတွေကျွန်တော်နည်းသွားမယ
်ပြီးတော့
ဒီတန်ယုံတွေဆိုတာလည်းပဲဒီသူအစိုးရရဲ့ဒီသူကရွတ်တော့တင်ကောင်းလိုက်တဲ့အစိုးရရဲ့အဲတန်ယုံတွေဖြစ်တယ်ပြီးတော့အဲ့တန်ယုံတွေရဲ့လုပ်ပိုင်ဆောင်ရွက်မှုတွေအဆင်မပြေဘူးနေရာမကျဘူးဆိုလို့ရှိရင်လည်းဝေဖန်ထောက်ပြလို့ရတဲ့အနေအထားတွေပေါ်လာမယ်အဲ့ခါဆိုရင်ကျွန်တော်တို့ကအများကြီးအကာအကွယ်တွေရမယ
်
အကာအကွယ်ရှိတဲ့လူမျိုးအဲအင်အားရှိတဲ့နော်ဒီအဲကြံ့ခိုင်မှုရှိတဲ့လူမျိုးဆိုလို့ရှိရင်တော့အဲစောစောကပြောတဲ့အဲမတရားအဲနှိပ်စက်ညစ်ခြင်းခံရတဲ့အနေအထားမျိုးတွေပေါ့နော်ခွဲခြားနှိပ်ချခြင်းခံရတဲ့အနေအထားမျိုးတွေကလည်းကျွန်တော်တို့အများကြီးလွတ်မြောက်သွားမယ်လို့မြင်ပါတယ
်ဟုတ်ကဲ့ဒီဘာမှာအခြေအနေအကြောင်းအမျိုးအတိနဲ့ရောက်နေကြတဲ့မြန်မာနိုင်ငံသားတွေတက်တော့ဆရာတို့နှစ်ယောက်ရဲ့စကားတွေကအင်မတန်အားဖြစ်စေမယ်လို့ကျွန်တော်ယုံကြည်ပါတယ်အခုတည်းဆွနေမယ်မြန်မာနိုင်ငံတွင်ကတော်တော်ရှင်တူကိုတင်သေးကိုတိုင်ရောမြန်မာနိုင်ငံသားတွေကောင်းထောင်မော်ကြွားနိုင်တော့မဲလို့ယုံကြည်လား
အဲကျွန်တော်တော့မတင်သေးဘူးခင်ဗျာဟောရလို့လဲဆိုတော့အန်အီဆိုကဖွဲ့နိုင်အောင်တော့ကျွန်တော်တို့လှုပ်တော့တဲ့မှာ2008ဖြစ်အနာရှင်ဖွဲ့စည်းပုံအခြေခံဥပဒေကိုမတင်နိုင်သေးတဲ့မြတ်ကာလပတ်လုံးကျွန်တော်တို့ကလူအခွင့်အရေးတွေစောင့်ကြုံနေမှာပဲလေ
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ပြည်ရင်းမှာတော့မှဒီလိုဆုံးချုပ်လူခွင့်တွေဆုံးချုပ်နေဦးမယ်ဆိုရင်ပြည်ပမှာရောက်နေတဲ့ကျွန်တော်တို့မြန်မာနိုင်ငံသားတွေပေါ်ကတော့အိတ်ညှော်လင်းလို့မရသေးဘူးလို့ပဲကျွန်တော်မြင်တယ်လေ
ဟုတ်ကဲ့ကိုတီတ
ီ2008ဖွဲ့စည်းပုံကိုပြင်ဆင်နိုင်ပြီဆိုရင်တော့ကျွန်တော်တို့ပြည်ရင်းရောပြည်ပကကျွန်တော်တို့နိုင်ငံသားတွေရောတကယ်လူခွင့်တွေပြန်လည်ရရှိနိုင်မယ်လို့ကျွန်တော်ညှော်လင့်တယ်လေ
ဟုတ်ကဲ့ပါခင်ဗျာဆိုတော့ဆရာဝန်ဘေးအခုကိုတင်သေးလို့ပေါ့လေကျွန်တော်တို့ခေါင်းထောင်နိုင်ဖို့အခြေအနေတော့လိုပါသေးတယ်ဆိုတဲ့ဆိုတာလူမျိုးတန်တရားရှိနေတဲ့လူတွေလည်းရှိမှာပါဒါကျွန်တော်တို့ဟိုမေးခွန်းထုတ်ဆရာမရှိပါဘူးဒီလိုလူတွေအတွက်ဆရာဘယ်လိုစကားမျိုးပါခြင်းပါလဲဆရာ
အဲ့လိုဗျအဲဒီဥတည်တည်ပြောသွားတဲ့စကားပန်းပါလေကျွန်တော်တို့ချက်ချင်းကြီးဒီလုံးဝအုပ်စုံရာတုံးကြီးဟာလားလွလားခွင့်မရှိသေးဘူးဆိုတာတော့ထင်ရပါတယ်ဟိုမှာဟာလားစစ်ဘုတ်တပတ်သားဆိုတဲ့ကိစ္စရောဒီပြေဟိုဒီချင်းရာကြီးတဲ့ဖွဲ့စည်းအုပ်ချုပ်ကိုဥပဒေရေရောနောက်ပြီးတော့ကာကွယ်ရေးတို့ပြည်ရေးရေးတို့ဒီဥစားတို့ကိုကြိုင်ထားတဲ့ဟာတွေရောဒါရီရှိကြီးတို့မှာ
ဟုတ်ကဲ့
ဘောလေအဲ့ဒီကြားရတဲ့မျိုးကိုပဲကျွန်တော်တို့စောစောကတင်ပြတယ်လွတ်လပ်သွားတဲ့အစိတ်ပိုင်းသားပါတော့ဗျာကျွန်တော်တို့60 80အခုကပြဿနာကောင်းတောက်တိုင်းနဲ
့ဟုတ်ကဲ့
နည်းနေတဲ့စိတ်ကလေးအတော်သင့်ပြန်ပြီးတက်လာဖို့အဲ့ကိစ္စအဲ့ဒီကိစ္စကတော့ပြီးကြပါတယ
်ဟုတ်ကဲ့ဆရာ
အဲ့ဒါတော့မပူပါနဲ့ဥတ္တတိပြောတာမှန်တော်လေအဲ့ဒီအပိုင်းကြီးရှိပါတယ်နိုင်ငံတကာကတော့မှကျွန်တော်တို့လိုပဲပြောတယ်သူတို့ကလေ
ဒါ
ကျွန်တော်တို့ကြည့်ရင်ပြရတယ်နိုင်ငံတကာဘာမှမပြတော့အတော်အပြင်လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲကြီးဖြစ်သွားတယ်ခ ထွက်လာတဲ့စကားလည်းကောင်းပါလေလေဆိုသူကလည်းပြောတယ်
ဟုတ်ကဲ့
ဒါဟာကျွန်တော်တို့ခေါင်းထောင်ပြီးတော့အားတက်လာဘူးခိုင်မာတဲ့အကြောင်းတရားတွေပါပဲဗျာ
ဟုတ်ကဲ့ဇာဥဖေမြင့်ကလည်းပဲဒီလိုမျိုးတန်တရားဥဒင်းထီတို့လိုတန်တရားရှိနေသေးတဲ့လူတွေအတွက်စကားပါပါအောင်ဆရာ
ဟုတ်ကဲ့ခင်ဗျာတော်တော်ဥဒင်းထီကပြောတဲ့အဲတဲ့မှာ2008ဖွဲ့စည်းပုံပေါ့နော
်အဲ
ဖွဲ့စည်းပုံရဘယ်လိုဘယ်လိုအကန့်အသတ်တွေရှိလဲဆိုတာကျွန်တော်လည်းနားလည်ပါတယ်ဟိုအခုရွေးကောက်ပွဲဒီ level 2008ဖွဲ့စည်းပုံရဲ့ပေါင်ထဲမှာအဲကျင်းပတဲ့ရွေးကောက်ပွဲပါနော်အဲ့တော့သို့တော့ကျွန်တော်မြင်လိုက်တာတော့ဒီရွေးကောက်ပွဲမှာပြည်သူလူထုကတခဲနဲ့မဲပေးလိုက်တဲ့အကြောင်းထွက်ပေါ်လာတဲ့ရက်လက်ပြထွက်ပေါ်လာတဲ့ရက်လက်ကြောင့်ဖြစ်လာတဲ့ဒီကျိုးဆက်တွေဒီ2008ဖွဲ့စည်းပုံကိုအဲထောက်ထားသွားတယ်လို့တော့ကျွန်တော်တို့ကအဲ့တင်စားပြီးကျွန်တော်ပြောတင်တယ်။ဘာကြောင့်လဲဆိုတော့ဥပမာဆိုတော့နော်ကောင်ဖန်းစုကြည်ကို50ကိုစားလုံးအရာနော်တမရဖြစ်ပြီးမရှိဘူးဆိုပြီးတော့ဖွဲ့စည်းပုံကကန့်သတ်ထားပေမဲ့လို့ဒီဥရောပဝေးရက်လက်ထွက်ပေါ်လာပြီးတဲ့နောက်ပိုင်းမှာကောင်ဆန်းစုကြည်ကသူကတမရအဲ့မှာနေမယ်လို့ပြောနိုင်တဲ့အနေအထားရောက်လာတယ်။လက်တွေ့မှာလည်းပဲအစိုးရဖွင့်ထိုနည်းလကောင်းတက်ရောက်တဲ့အနေအထားဖြစ်ပါလေ
။ဒါ
တနည်းပြောမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေရဲ့အကန့်အသတ်တစ်ခုကိုကျော်လွှားသွားတယ်ဆိုတဲ့သဘောဖြစ်ပါလေ။
ဟုတ်ကဲ့ပါခင်ဗျာ
ဒီကဆက်ပြီးတော့ကျွန်တော်တို့ဒီတင့်မြတ်ရေးအစိုးရပေါ့နော်ဒီနိုင်ဆောင်ရွက်တဲ့အစိုးရအနေနဲ့ကုကြောင်းရေးချောမွေအောင်လက်ရှိပုံစံတွေနဲ့နော်ကျွန်တော်တို့ဒီနိုင်စီမံလုပ်ကြမယ်ဆိုရင်ဒီလိုအပေးယူရှော့တင်မှုတွေနဲ့ကျွန်တော်တို့ပို့ပြီးတော့အဆင်ပြေချောမွေတဲ့အနေအထားတစ်ခုကိုအဖြေဖြေချင်းရွေးသွားနိုင်လိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ပါခင
်ဗျာဒီရွေးသွားတာနဲ့အမြဲကျွန်တော်တို့ဒီပို့ပြီးတော့အနေအထားတွေမြင်လာပြီးဆိုတော့ကျောင်းနေစကားနဲ့ဆိုရင်ပို့ပြီးကောင်းထောင်လာနိုင်လို့မလို့ကျွန်တော်တော့ယုံကြည်တယ်ဗျ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးချက်တွေကိုကြည့်မယ်ဆိုရင်ဆရာတို့နှစ်ယောက်ဆွေးနွေးသွားတယ်လို့ပဲလူတွေကြားထဲမှာတော့သဘောထားမျိုးမျိုးရှိပါတယ်ဒါပေမဲ့ရေပုံရအားဖြင့်လူတွေဟာအကောင်းမြင်သဘောနဲ့မျှော်လင့်ချက်တွေပြည့်နေတယ်ဆိုရင်တော့မှားမယ်မထင်ဘူးလို့ကျွန်တော်ယူဆပါတယ်ပင်နိုင်ဝင်ဆွေးနွေးပြတဲ့ဇာယုဝင်ဖေဆရာဦးဖေမြင့်ဓာယိုက်ဝင်ဆွေးနွေးပြကြတဲ့တော်ရရှင်တွေနားဆင်ကြတဲ့တော်ရရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်မင်္ဂလာနှစ်သစ်ပါလို့ထပ်ပြီးနှုတ်ခွန်းဆက်ပါတယ်ခင်ဗျာနောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံတွေ့ကြပါစို့ခင်ဗျာ
ကုတ္တရာတိုင်းစီစဉ်ထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လီလိုက်ဆွေးနွေးကံပြန်လဲထုတ်လွှင့်ချက်အစီအစဉ်ကိုနားဆင်ကြရတာပါဒီစီစဉ်ကိုစနေနဲ့အင်္ဂါညတိုင်းမှာပုံမှန်ထုတ်လွှင့်ပေးပါရရှင်အခုညပဲအစီအစဉ်အဆုံးမတက်ခင်မှာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ကြီးညာပေးပါဦးမယ်ရှင
်အထင်ကြီးရရှိရပါတဲ့ရေခေါင်းဆောင်နီမာကိုဆော်ရီအာရေဗျရဲ့အာနာယတော်ဝင်မိသားစုကခွင့်ပြုလိုက်တဲ့အပေါ်နိုင်ငံတကာမှာအမျက်ဒေါသထွက်ပေါ်နေပြီးဒေသတွင်းကရှီးယားဘာသာဝင်အများစုနေထိုင်တဲ့တိုင်းပြည်တွေနဲ့တန်တမာရေးရတင်းမာမှုတွေဖြစ်ပေါ်လာနိုင်တယ်လို့ဒေသတွင်းမှာမတည်ငြိမ်မှုတွေလည်းနောက်ဆက်တွဲဖြစ်နိုင်တယ်လို့ဆိုပါတယ်ရှီးယားဘာသာရေးခေါင်းဆောင်နီမာကိုခွင့်ပြုလိုက်တဲ့အတွက်ဒေသတွင်းမတူညီတဲ့ဘာသာရေးအဖွဲ့အစည်းတွေကြားကတင်းမာမှုကိုတွန်းမြစ်လိုက်တယ်လို့ဖြစ်နေကြောင်းလဲအမေရိကန်ပြည်ထောင်စုကသတိပေးပြောကြားပါတယ်ဒီချိန်ထဲမှာပဲအီရန်နိုင်ငံတယ်ဟီရန်မြို့မှာရှိတဲ့ဆော်ရီအာရေဗျတန်ယုံကိုဒေါသထွက်နေကြတဲ့အီရန်ဆန္ဒပြသူတွေစနေနေ့မှာဝင်ရောက်တခတ်ခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်တယ်လီဗီမီယိုကဘားဆိုင်တစ်ခုအပြင်ဘက်မှာလူနှစ်ယောက်သေဆုံးပြီးတော့အနည်းဆုံး9ဦးဒဏ်ရာရစေခဲ့တဲ့ပြစ်ခတ်မှုအတွက်တန်တရားရှိသူတို့ကိုအစ္စရေးရဲတပ်ဖွဲ့ဝင်တွေကစနေနေ့ကတွေ့ရှိခဲ့ပါတယ်တောက်ကြနေကဖြစ်သွားခဲ့တဲ့အဲ့ဒီပြစ်ခတ်မှုကိုရိုက်ကူးထားတဲ့လုံခြုံရေးဗီဒီယိုမှာအစ္စရေးမြောက်ပိုင်းအာရာရာရွာကအစ္စရေးနိုင်ငံသားအာရာလူမျိုးတူဖြစ်တဲ့နရှတ်မီလဟမ်ရဲ့ပုံပါဝင်နေတဲ့ကိုသူ့ရဲ့ဆွေမျိုးတွေကတွေ့ရှိပြီးတော့အာဏာပိုင်တွေကိုအကြောင်းကြားခဲ့တာဖြစ်ပါတယ်အာဖဂန်ဆိုးရနဲ့တာလီဘန်ရဲ့အကြမ်းငြင်းရေးဆွေးနွေးပွဲတွေပြန်လည်ဆက်တင်ဖို့မူပေါင်းချမှတ်နိုင်ဖို့အတွက်အာဖဂန်နစ္စတန်တရုတ်ပါကစ္စတန်နဲ့အမေရိကန်ပြည်ထောင်စုကကိုယ်စားလှယ်တွေပါဝင်တဲ့လေးနိုင်ငံမျက်နှာစုံညီတွေ့ဆုံပွဲကိုဇန်နဝါရီလ17ရက်မှာပါကစ္စတန်နိုင်ငံအစ္စလာမာဘတ်မြို့မှာကျင်းပဖို့စီစဉ်ပါတယ်။ပါကစ္စတန်နဲ့ဇာအနီးအိန္ဒိယနိုင်ငံလေတအခြေစိုက်စခန်းကိုစစ်သွေးကြွတွေကစနေနေ့ကဝင်ရောက်တိုက်ခိုက်တာမှာလူ9ဦးသေဆုံးသွားပါတယ်။စစ်သွေးကြွ9ဦးနဲ့အိန္ဒိယအစောင့်တပ်သား2ဦးတို့သေဆုံးခဲ့တာဖြစ်ပါတယ်။
ဒီကနေ့မနက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာပေးသွားတာပါဒီမနက်စီစဉ်ထုတ်လွှင့်ရမှုကကိုရဲခေါင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့စီစဉ်တွေကိုလှိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ဖန်းယူနားဆင်နိုင်ကြပါတယ်ရှင် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကျမခွန်ညိုပါရှင်
This program has come to you from the Voice of America, Washington.